Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Christmas အကြိုညာကျန်းဖြစ်ပါစေခင်ဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 1925 30နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
အလုံးတွေအေဂျင့်ပျော်ရွှင်စရာဖြစ်တဲ့ Christmas အချိန်ဖြစ်ပါစီရှင်ကျမကတော့ဆုမြတ်မော်ပါဂါဇာဒေသမြောက်ပိုင်းတစ်ခုလုံးနီးပါးကိုထိ ंछ ုပ်ထားနိုင်ပြီလို့ Israel စစ်တပ်ကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကနီကယ်တပ်တုဆက်ရုံမှာပောက်ကွဲမှုဖြစ်လို့73ယောက်သေဆုံးပြီးတော့38ယောက်ထဏ်မင်းနဲ့ဒဏ်ရာရသွားပါတယ်ဒီကနေ့ဟာ Christmas အကြိုနေ့ဖြစ်တာကြောင့်ကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေကောင်းချီးမင်္ဂလာတွေမျှဝေနေကြချိန်မှာဒီ Bethlehem မှာတော့ဂါဇာစစ်ပွဲကြောင့်စိတ်ငြိမ်စွာနဲ့ပဲ Christmas ကိုဖြတ်တန်းနေကြပါလေရှင်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးရနောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့ဒီတမှာဒီ2021ဆရာနာသိမ်းပြီးတဲ့နောက်မှာ2023စက်တင်ဘာလဒီရှင်းချုပ်တဲ့အခါမှာတက်ွယ်ဝါ1000ကျော်ဖြစ်သွားတယ်အက်ွယ်ဝါ1000ကျော်ဖြစ်တဲ့အခါမှာကျွန်တော်တို့စစ်ကောင်စီတတ်သားတွေကိုဘယ်လောက်ထိတောက်တင်နေလဲဆို18000ကျော်ဟောသိကြည်တန်ရတယ်အဲ့မှာတည်တာပို့များတယ်.
KNU ပြောခွင့်ရဘဒုစောတော်နီပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရွန်ကြာဒုက္ခသည်တွေအရေးဆက်ဆွယ်မေးမြန်းခြင်းနဲ့အတူကမ္ဘာမြေမှာမီဒီယာမြင်ကွင်းကျယ်မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်မြောက်ပိုင်းဒေသတစ်ခုလုံးနီးပါးကိုဒီထိ ंछ ုပ်နိုင်ဖို့စ조사နေတဲ့ Israel စစ်တပ်ဟာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကတော့ဂျဘာလီယာမြို့ပေါ်မှာဆက်လက်ပြီးတော့တိုက်ခိုက်နေပါတယ်။စနေနေ့တုန်းကဒီဂါဇာဒေသတွေကပြစ်မှတ်ပေါင်း200လောက်ကိုတိုက်ခိုက်ခဲ့ပြီးတော့မြောက်ပိုင်းဒေသတစ်ခုလုံးနီးပါးကိုထိ ंछ ုပ်ထားနိုင်ပြီလို့ Israel စစ်တပ်ကပြောပါတယ်။ဂါဇာဒေသမြောက်ပိုင်းစစ်စင်ရေးကနေတောင်ပိုင်းကိုအခုအာယုံဆိုင်တိုက်ခိုက်နေပြီလို့စစ်တပ်ပြောခွင့်ရက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ဂါဇာတောင်ပိုင်းဟန်ယူနစ်မြို့မှာစစ်စင်ရေးဆက်လုပ်နေတဲ့အပြင်တခြားနေရာတွေကိုတိုးချဲ့တိုက်ခိုက်သွားမယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာမှာအပြစ်ခတ်ရက်ဆဲဖို့တောင်းဆိုဆန္ဒပြမှုတွေလန်ဒန်၊နယူးယောက်၊အစ္စတန်ဘူလ်စတဲ့မြို့တွေမှာအခုစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာပြုလုပ်ခဲ့ကြပါတယ်။လူသားချင်းစာနာတဲ့အကူအညီတွေဂါဇာဒေသကိုအမြန်ဆုံးပို့ဆောင်ပေးနိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပေမယ့်အချက်ချင်းအပြစ်ရက်ဆဲဖို့တောင်းဆိုချက်တော့မပါဝင်ပါဘူး။စနေနေ့တုန်းကတော့ American သမ္မတဂျိုးဘိုင်ဒန်နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ဆက်သွယ်စကားပြောခဲ့ကြတာမှအပြစ်ရက်ဖို့သူ့ဘက်ကမပြောခဲ့ဘူးလို့သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောပါရယ်။အင်ဂျီရောထုတ်ပြန်ချက်မှာတော့ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေအပါအဝင်အရသားတွေအားလုံးကိုကာကွယ်ဖို့တိတ်အရေးကြီးတယ်ဆိုတဲ့အချက်နဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာနဲ့ဝေးရာကိုအရသားတွေဘေးကင်းလုံခြုံစွာသွားနိုင်ကြအောင်ခွင့်ပြုဖို့အရေးကြီးတဲ့အကြောင်းသမ္မတဘိုင်ဒန်ကဝန်ကြီးချုပ်နတ်တန်ယာဟူကိုပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
အိန္ဒိယသမုဒ္ဒရာထဲမှာအီရန်ကပစ်လိုက်တဲ့အဝေးတိန်ဒရုန်းယာဉ်စနေနေ့ကထိခဲ့တဲ့ဓာတုရေတင်သင်္ဘောဘလောက်ထိခိုက်သွားလဲဆိုတာစမ်းစစ်ဖို့နဲ့သင်္ဘောဓာတ်အပိစနစ်ကိုပြင်ဆင်ဖို့မွန်မိုင်းမြို့ကကန်ယူဒန်ဆောင်တက်စကန်ရှိရာကိုအိန္ဒိယကန်ယူဒန်ဆောင်တပ်တွေကခေါ်ဆောင်သွားနေပါတယ်။ MB Champluto လို့နာမည်ပေးထားတဲ့သင်္ဘောပေါ်မှာအိန္ဒိယသင်္ဘောသားအယောက်20နဲ့ VNN တစ်ယောက်ပါတယ်လို့အိန္ဒိယကန်ယူဒန်ဆောင်တပ်က X လူမှုကွန်မှာဖော်ပြပါတယ်။ဂျပန်နိုင်ငံပိုင်လေပြာအလံလွှင့်ထားတဲ့ဓာတုရေတင်သင်္ဘောဟာအိန္ဒိယကမ်းလွန်ရေမိုင်၂၀၀လောက်အကွာမှာရှိတဲ့အိန္ဒိယသမုဒ္ဒရာထဲမှာအီရန်ကပစ်လွတ်လိုက်တဲ့ဒရုန်းယာဉ်စနေနေ့မနက်ပိုင်းမှာထိမှန်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောကြားခဲ့ပါတယ်။သင်္ဘောမှာမီးလောင်ကျန်းခဲ့ပေမဲ့အချိန်တိုအတွင်းမီးငြိမ်းတက်နိုင်ခဲ့ပြီးတော့ထိခိုက်သေးဆုံးသူတော့မရှိခဲ့ပါဘူး။ကုန်တင်သင်္ဘောတွေအပေါ်အီရန်တိုက်ခိုက်တာ2021ခုနှစ်ကဆိုရင်ခုနှစ်ကြိမ်မြောက်ဖြစ်တယ်လို့ပန်တဂွန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။အရှိလေပိုင်းမှာအစ္စရေးနဲ့ဟမတ်စ်တို့ဟမတ်စ်တို့ကြောင့်ကြာဖြစ်နေတဲ့စစ်ပွဲမှာဟမတ်စ်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယေမန်နိုင်ငံကအီရန်ထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကဒီပင်လယ်နီထဲသွားလာနေတဲ့ကုန်သင်္ဘောတွေအပေါ်မှာဒရုန်းတွေမစ္စိုင်းဒုံးတွေနဲ့တိုက်ခိုက်နေတာမို့သင်္ဘောတွေရေလမ်းကြောင်းပြောင်းကုန်တင်ပို့နိုင်ဖို့ကြိုးစားနေကြပါတယ်အခုကတော့ပင်လယ်နီနဲ့အလားဝေးတဲ့အိန္ဒိယသမုဒ္ဒရာထဲမှာပထမဆုံးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဒီဆူလာဝေစီ ကျွန်း မော်က နီကယ် တပ်တု ဆက်ရုံ တစ်ခု မှာ ဒီကနေ့ ပောက်ကွဲ မှု ဖြစ် ခဲ့တာ ကြောင့် ဆက်ရုံ အလုပ်သမား 13 ယောက် သေဆုံး ပြီးတော့ 38 ယောက် ဒဏ်ရာ ရ သွားတယ် လို့ အဲ့ဒီ ဆက်ရုံ ပိုင်ရှင် က ပြော ကြ ပါတယ် Indonesia Sanction Stainless Steel Company က ပိုင်ဆိုင်တဲ့ အဲ့ဒီ ဆက်ရုံ ဒီကနေ့ မနေ့ 9 နာရီ ခွဲ လောက် မှာ ဆက်ရုံ အလုပ်သမား တွေ တပ်တု ဂျိုးတဲ့ မီးပြင်းဖို့ ကို ပြင်နေတဲ့ အချိန် မှာ ပောက်ကွဲ မှု ဖြစ် ခဲ့တာ ဖြစ် ပြီးတော့ Indonesia အလုပ်သမား 6 ယောက် နဲ့ တရုတ် အလုပ်သမား 9 ယောက် သေဆုံး သွားတယ် လို့ Indonesia Morowali ဆက်မှုဆောင် IMIP ရဲ့ ကြေညာချက် မှာ ပြော ထားပါတယ် ပောက်ကွဲမှုကနေဖြစ်ပေါ်လာတဲ့မိလောင်ကျွမ်းမှုကိုတော့မနေ့ 9 နာရီ 10 မိနစ်မှာ ငြိမ်းသက်နိုင်ခဲ့တယ်လို့ပြောပါရယ် ကနေဦးစုံစမ်းစစ်ဆေးမှုတွေအရတော့တပ်တုတန့်စင်တဲ့မီးပြင်းပေါ်ရဲ့အောက်မှာပောက်ကွဲမှုဖြစ်စေတဲ့အရေးတွေရှိနေတာကြောင့် ဖြစ်နိုင်ပြီးတော့ပြင်နေတဲ့အချိန်မှာပောက်ကွဲမှုဖြစ်တာလို့အဲ့ဒီဆက်မှုဆောင်ရဲ့ပြောခွင့်ရကပြောပါရယ် တပ်တုအရေးကြိုးတဲ့မီးပြင်းပေါ်ကိုပြင်တဲ့နေရာမှာအောက်ဆီဂျင်မှုအများအပြားကိုလည်းအသုံးပြုရတာကြောင့်ပောက်ကွဲမှုတစ်ခုဖြစ်တာကနေနောက်ထပ်ပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့လည်းပြောပါရယ်ရှင်
VOA America တန် ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9 နာရီကနေ 10 နာရီအထိ လိုင်းဒိုမီတာ 19 kHz 15539 လိုင်းဒိုမီတာ 25 kHz 11803 လိုင်းဒိုမီတာ 32 kHz 9335 တို့အပြင် စနေတနင်္ဂနွေမှာ လိုင်းလံမီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ ညဘက် Christmas အကြို ည နိုင်ငံတကာ သတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင် ဒီကနေ့ဟာယေရှုခရစ်တော်ဖွားမြင်တဲ့အချိန်မှာခရစ်စမတ်နေ့အကြိုဖြစ်တာကြောင်းကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေကောင်းချီးမင်္ဂလာတွေမျှဝေနေကြပါတယ်။ပုံမှန်အားဖြင့်ဒီခရစ်စမတ်ပွဲတော်အချိန်မှာဝတ်ပြုဆုတောင်းပွဲတွေ၊ကလင်းငယ်တွေအတွက်ဒီပျော်စရာအခမ်းအနားတွေဆင်နွှဲကြလေရှိပေမဲ့ယေရှုခရစ်တော်ဖွားမြင်တယ်လို့ယုံကြည်ကြတဲ့ဘက်သလဟမ်မှာတော့ဂါဇာစစ်ပွဲကြောင့်စိတ်
Bethlehem, not the birthplace of our Lord Jesus Christ. Bethlehem is celebrating Christmas.
ဒီကဘာလုံးမှာ Christmas ပွဲတော်ဆင်နွှဲနေကြပြီမဲ့ယေရှုခရစ်တော်ဖွားမြတ်ရာဖြစ်တဲ့ Bethlehem မှာတော့ Gaza နဲ့အနောက်ဘက်ကမ်းဒေသအပါအဝင်ပါလက်စတိုင်းပိုင်းနဲ့အားလုံးမှာဖြစ်နေတဲ့အခြေအနေတွေကြောင့် Christmas ကိုပွဲတော်အစားဝမ်းနည်းခြင်းတွေနဲ့ဖြတ်သန်းကြရမှာဖြစ်ပါတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ယေရှုဖွားမြတ်ရာလို့ဆိုတဲ့နေရာမှာစောက်ထားတဲ့ Church of the Nativity ရှေးဟောင်းဖျားရှိခိုးချောင်းရှိကမန်ဂါစကွဲရင်ပြင်မှာပုံမှန်အဖြစ်တော့ Christmas တစ်ပင်တွေမှာမိတွေထွန်းပြီးတော့စိတ်ကြည်နူးစရာဖြစ်အောင်လှဆင်ထားလေးရှိတာပါအဲ့ဒီအစားဂါဇာဒေသကပါလက်စတိုင်းပြည်သူတွေနဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့အနေနဲ့ Christmas အကြုံနေ့ဒီနေ့မှာအီယာမပါလက်စတိုင်းအလံကြီးတွေကိုဝိုင်းကင်ပြီးတော့ဒီစစ်ပွဲချက်ချင်းရဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ယေရှုဖွားမြင်ပုံအယုဒ်တွေနဲ့ပုံဖော်ထားတာမှာတော့အပြည့်အစည်းပုံတွေကြားကဖွားမြင်နေတဲ့ပုံမျိုးဖြစ်အောင်လို့ပုံဖော်ထားပါတယ်ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းပြည်သူတွေခံစားကြုံတွေ့နေရတဲ့အခက်အခဲတွေကိုမိမောင်းထိုးပြတဲ့အနေနဲ့လှုပ်ထားတာပါ။မွေးကင်းစာယေရှုအလုပ်ကလေးတွေကိုအဝတ်ဖြူနဲ့ပတ်ထားပြီးတော့ဂါဇာမှာကလေးငယ်တွေတည်ဆုံနေတဲ့အဖြစ်ကိုပြောလွင်အောင်လို့ပြသထားပါတယ်ရှင်
။အမေရိကန်ပြည်တော်စုမှာအခုလိုခရစ်စမတ်နဲ့နှစ်သက်ကူအချိန်မှာနေအိမ်တွေကိုမိအောင်အနေနဲ့အလှဆင်ကြတာခရစ်စမတ်အစဉ်အလာတစ်ခုဖြစ်ပါတယ်။နယူးယောက်မြို့ဘရုတ်ကလင်းရပ်မှာရှိတဲ့ Tiger Heights ရပ်ကွက်မှာဆိုရင်လေတိုင်ထက်တိုင်သာအောင်မိတွေကိုအပြိုင်ဆိုင်အလှဆင်ထားကြတဲ့အတွက်လူတွေတကူးတကသွားကြည့်နေကြပါတယ်။လူအများအလုအားရဖြစ်တဲ့ခုလိုအချိန်မျိုးမှာမိသားစုစုံကြီးမိအောင်တွေသွားကြည့်နေကြတာကလည်းအစဉ်အလာတစ်ခုလိုဖြစ်နေတာပါသူတို့ငယ်ငယ်ကမိဘတွေနဲ့ Christmas မိအောင်တွေကြည့်ခဲ့သလိုသူတို့သားသမီးတွေကိုအခု live ပြတာလို့မိအောင်လာကြည့်သူတော်တော်များများကပြောကြပါတယ် Brooklyn ရဲ့ဒီ Tiger Heights ကအိမ်ဒီလိုပဲ American တဝမ်းမြို့တွေကအိမ်ဒီအတော်များများလဲပွဲတော်ကာလမှာအခုလိုမျိုးမိအလမျိုးစုံနဲ့အလှဆင်ထားကြပါတယ်ခင်ဗျာတနင်္ဂနွေညညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရိုဟင်ဂျာတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။မွေးရမြေရဲ့အဝေးကိုထွက်ပြေးနေရတဲ့ဒုက္ခသည်တွေမိမိတို့ရဲ့နေရရင်းတွေကနေစေရပတိပခတွေဖန်စီတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုပြဿနာတွေအရေးအထူးအလေးပေးဆောင်ရွက်ကြဖို့ကိုကမ္ဘာတော်မှာတိုက်တွန်းတောင်းဆိုနေကြပါတယ်။Hope Away From Home 2023ကမ္ဘာဒုက္ခသည်များအတွက်အထူးစီစဉ်ဖြစ်ရိုညာဒုက္ခသည်တွေကိုကိုကိုမိခိုအားထားအသက်မွေးဝမ်းကြောင်းပြုရှားဖွေစားတောက်နိုင်ရေးရိုညာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းပြီးတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
Hope Away From Home 2023
မိမိတို့ရဲ့နေရရင်းတွေကနေစည်ရပြိပခါတွေဖန်စီတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခဒေတွေရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုပြဿနာတွေရဲ့အရေးအထူးအလေးပေးဆောင်ရွက်ပေးကြဖို့ကြီးမားချက်တွေနဲ့ကမ္ဘာတဝန်းမှာတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်နေတတ်မှတ်ခံခဲ့ရမှုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာ KI နဲ့ကဒုက္ခသည်စခန်းတွေထဲမှာရခိုင်မြောက်ပိုင်းကနေလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကြောင့်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်မှာတော့စားနပ်ရိက္ခာအခက်အခဲအကျတဲ့အတော်လေးကိုဖြစ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်လိုအပ်တဲ့အမေရိကန်ဒေါ်လာ186သန်းအလှခံခဲ့ပေမဲ့24ရာခိုင်နှုန်းပဲကုလသမဂ္ဂလက်ခံရရှိခဲ့ပါတယ်အခုလိုမျိုးရိုဟင်ညာဒုက္ခသည်တွေကိုနိုင်ငံတကာပံ့ပိုးမှုနည်းလာတာကြောင့်2023နှစ်စန်းကနေစလို့ရိုဟင်ညာဒုက္ခသည်တယောက်ကိုတစ်လကိုအမေရိကန်ဒေါ်လာ12ဒေါ်လာပံ့ပိုးရကနေ10ဒေါ်လာပထမဆော့လျှော့ခဲ့ပါတယ်ဂျွန်လာတရနေ့ကနေစပြီးတော့8ဒေါ်လာထပ်ပြီးလျှော့ချခဲ့ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂကတဖြည်းဖြည်းဖြတ်တောက်လာတဲ့အချိန်မှာတော့ကိုအားကိုကိုပြီးအတက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကြွန့်ကျင်မှုတွေရှိဖို့ဒုက္ခသည်တွေအနေနဲ့အတက်မွေးဝမ်းကြောင်းအတတ်ပညာတွေကိုသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းဆော်ဩပါတယ်။လက်တလုံးနေရပြန်ဖို့ကလည်းမရေရာသေးတဲ့အခြေအနေကန့်တွေထဲမှာလည်းတရားဝင်အလုတ်လုတ်ကင်စားတောက်နေထိုင်မှုအခွင့်အလမ်းတွေနည်းနေတဲ့အခြေမျိုးမှာတော့ရိုဟင်ညာတွေအတွက်အလုတ်ကင်တွေဖန်တီးပေးဖို့လိုပါတယ်လို့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ညာဒုက္ခသည်တွေကတောင်းဆိုပါတယ်။အထူးသဖြင့်ရိုဟင်ညာလူငယ်တွေအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်ဘဝအာမခံချက်ပေးနိုင်တဲ့အသက်မွေးဝမ်းကြောင်းပညာနဲ့အလုတ်ကိုင်းတွေဖန်တီးပေးပါလို့စခန်းထဲမှာရိုဟင်ညာလူငယ်တွေအတွက်ပညာပေးသင်တန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီဆောင်ရွက်ပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကမြစ်တာရက်ခံပါတယ်
။ဟင်ဂျာတွေကိုအလုတ်အခိုင်ပန်တီးပေးဖို့ကိုအားကူကူဖို့ပြောတယ်ပေါ့ကျွန်တော်ရဲ့အမိအရပြောမယ်ဆိုလို့ဆိုရင်သူရဲ့ပြုစုချက်ကဒါအင်မထန်မှာခေါင်းပါတယ်ဒါကဒီလူမျိုးရှိမယ်ဆိုလို့ဆိုရင်ဒီမှာအကဟိုမလူလာအပ်တဲ့ဟိုပြဿနာတွေကိုရှောင်လဲရမယ်အဲ့လိုကတန်မွေဝင်ကြောင်းဟိုပညာတွေသူတို့ကဟိုအတိပညာတေးပညာတွေကိုသင်ပေးမယ်ဆိုလို့ဆိုရင်ဒါကတော့ဟိုအခွန်လွန်တွဲတော့ဟိုအစီပြေလာမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။ဥပမာအပြင်ဒီမှာကဟိုဆေးရုံအလို့ရုံပေါ့နော်။ဒါတွေလုတ်ပေးလေရတယ်။တွေ့ကွာကူကူလို့ရမယ်ဟာတွေပါပဲ။ကူတူးပေါ့ကူရက်တက်ပြီးတော့ဒါတွေနဲ့သူတို့လောက်ဆားလေရမှာပေါ့နော်။ပြီးတော့အခြေခံချက်မှရေးပေါ့နော်။ဥပမာမှာသူနာပြူလူတင်တင်းတွေပေါ့နော်။ဒါတွေရှိတယ်။ဒါတွေလည်းလူတွေကကူတူကူတူပေါ်ကူရက်တက်ပြီးတော့ဟိုလောက်စားလဲရတဲ့ဟာတွေပဲဖြစ်ပါတယ
်ရိုဟင်ညာတွေဟာဒုက္ခသည်စခန်းတွေထဲမှာတရားဝင်ပညာသင်ကြားနိုင်မှုအခွင့်အလမ်းနှဲပါနေတဲ့အချိန်မှာလည်းနိုင်ငံတကာအသိမှတ်ပြုလက်မှတ်တွေထုတ်ပေးတဲ့အထိအသက်မွေးဝမ်းကြောင်းပညာရက်တွေကိုစနစ်တကျသင်ကြားပေးပါလို့ရိုဟင်ညာဒုက္ခသည်တွေကတောင်းဆိုပါတယ်ရိုဟင်ညာဒုက္ခသည်ဥအစ္စလမ်ရဲ့အမြင်ကတော့
စခန်းတွင်းမှာဆိုရင်လွတ်လွတ်လပ်လပ်ဒီလိုပေါ့ဆိုင်ကူရဲ့မဲမှုရေးဒီလိုလုပ်ငန်းလုပ်ကင်ဘူအတွက်နေရာတော့မရှိသလောက်ပါဒီစကားပြပါမှာဘောစိတ်ယုံအလဲယုံတွေမှာရိညာဒုက္ခစီညာကအလောင်းဝင်ဝင်လုတ်ခိုင်နိုင်မယ်ဆိုရင်အေးရိညာဒုက္ခစီညာအတွက်တတရာရောက်စင်မယ်လို့ယူဆပါတယ်နောက်အပြင်မှာဂျာပန်လုပ်ငန်းများအလောက်ကဲတခြားသောလုတ်ခိုင်မှုများလွတ်လပ်စွာလုတ်ခိုင်နိုင်မယ်ဆိုရင်တဖက်ကတက်တာရောက်မယ်လို့ယူဆမိပါတယ်။စကားအတွင်းမှာလည်းဒီလိုပေါ့စီးပွားရေးအပိုင်းအနေဆိုရင်လွလွလလလုတ်ခိုင်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ကအတွေ့တော့တဖက်ကတက်တာရောက်မယ်လို့ညွှန်လင်းပါတယ်
။အရင်တုန်းကရခိုင်ပြည်နယ်ဘူးသီးတောင်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ဘူးတဲ့ဥရွှေမောင်ကတော့ဘင်္ဂလားဒေ့ရှ်အနေနဲ့အထည်ချုပ်လုပ်ငန်းလိုမျိုးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဖန်တီးပေးမယ်ဆိုရင်တိမ့်ချီတဲ့ရိုဟင်ဂျာတွေဟာကိုယ်လုံအားကားနဲ့ကိုယ်ရက်တည်နိုင်တဲ့အနေထားကိုရောက်သွားနိုင်ပါတယ်လို့တိုက်တွန်းအကြံပေးပါတယ်
။အခုလက်ရှိအနေထားအရသူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံကစေတနာကောင်းကောင်းနဲ့လက်ခံထားတယ်ဆိုပေမဲ့ဒီတရားဝင်အလုပ်လုပ်ပဲမရှိဘူး။ပညာသင်ကြားမှလည်းမရှိဘူး။ဆိုတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကဆိုသူတို့ကိုကတ်မှအဲ့ဒါမျိုးပေါ့နော်။လောင်ထားမဲ့အစားသူတို့ရဲ့ဒုက္ခတွေရပိုင်ခွင့်ဆိုတော့ဒီမှာအလုတ်လုတ်ပိုင်ခွင့်ပညာသင်ပိုင်ခွင့်ဆိုတော့ကျွန်တော်ကအလုတ်လုတ်ပိုင်ခွင့်ဆိုတာပြစစ်တကောမျိုးဒါကမျိုးတွေတော့လုတ်ခိုင်းတာမဟုတ်
ဒီ camp နဲ့ coach bazaar ခရိုင်တွဲမှာဥမာပြပြောရင်တို့မှာဒီကျွန်တော်အထည်ချုပ်ဆက်ရုံနဲ့ရှိတယ်လုပ်ငန်းရှင်တွေအများကြီးပဲ American နဲ့ Europe တကဘာလုံးကိုပို့တယ်ဆိုတော့အဲ့ဒါမျိုးအထည်လိတ်ဆက်ရုံပေါ့လေနော် garment factory 35ခုလောက်ကိုတော့မှလုပ်ပေးရင်တော့မှဒီလူတွေအတွက်လုပ်ကင်ခွင့်လည်ရမယ်ဒါကဘင်္ဂလားဒေ့ရဲ့နိုင်ငံကလုပ်ပေးနိုင်တဲ့အနေအထားဆိုတော့ဒါမျိုးကလည်းကျွန်တော်ကဟိုအမြဲတမ်းအတွက်ပြောခဲ့တာမဟုတ်ပါဘူးဒါရေတူပေါ့လေနောက်ဆိုလူတွေကလုပ်ကင်ခွင့်လည်ရှိမယ်အဲ့ဒါမျိုးရှိလို့ရှိရင်ခုနကနိုင်ငံတကာကအထောက်ပံ့ပေးနေတဲ့ WFP နဲ့ UN ကလည်းရိတ်ခါဖြတ်တော်ရတဲ့အချိန်ဒီဒီဟာကနေလည်းကျွန်တော်တို့ကြော်လွှားလို့ရအောင်ကိုယ့်အကူလည်းကျွန်တော်တို့လှုပ်ရှားလို့ရအောင်ပညာသတိအရအခွင့်အရေးနဲ့ဖန်တီးပြရမယ
်ရန်မုံငွေမလုံလောက်မှုတွေကိုကုလသမဂ္ဂကအကြက်တဲတွေနဲ့ရင်ဆိုင်နေရချိန်မှာဒီရိုဟင်ဂျာတပ်တန်းကျော်ရဲ့ဝင်တို့ဝင်မိုးထံကိုဘင်္ဂလားဒေ့ရှ်နိုင်ငံတနိုင်ငံတဲကပဲခံမနေသင့်ဘူးလို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ပို့နိုင်ရေးစမ်းသပ်စီမံချက်တွေနဲ့ပြန်ပို့ဖို့လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဖိအားပေးပြန်ပို့တာမျိုးမလုပ်ဖို့နဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတို့ပြန်ရေးကလုံခြုံစိတ်ချပြီးမိမိသဘောအလျောက်လူကုန်တိုက်ခါနဲ့အညီပြန်ရတဲ့ခရီးပဲဖြစ်စေဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတတိပေးပြောဆိုနေကြချိန်မှာပဲမွေးမြေကနေအဝေးကိုပြေးခဲ့ရတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေရာမသေးချမှုတွေနဲ့ပြည့်နှက်နေစေဖြစ်ပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုအလှည့်ပေးအောင်ပါစစ်ကောင်စီရဲ့တပ်ရင်းတွေအင်အားနှဲသွားခဲ့တဲ့အကြောင်းရင်းတွေထဲမှာ KNU ဘက်ကမြန်မာစစ်တပ်ကို၃နှစ်နီးပါးအတွင်းတိုက်ပွဲပေါင်း1000နဲ့ချီတိုက်ခိုက်ခဲ့တဲ့ရလဒ်ကအဓိကပါဝင်နေတယ်လို့ KNU ကရင်မျိုးသားအစည်းအဝေးရဲ့ပြောခွင့်ရဖလို့စောတော်နီက VOE ကိုပြောပါတယ်တိုင်းသားဒေသတွေမှာစစ်ကောင်စီနဲ့ဖြစ်နေတဲ့တိုက်ပွဲတွေကခရင်ပြည်နယ်မှာရောဘယ်လိုရိုက်ခတ်မှုတွေရှိနေပါသလဲ။လာမယ့်2024ခုနှစ်ဆိုရင်ခရင်တော်လှန်ရေး85နှစ်ပြည့်ကာလခရင်လူမျိုးတွေရဲ့နိုင်ငံရေးမျှော်မှန်းချက်တွေအားရောဘာတွေပါလဲ။မိုင်းကျင်းနိုင်ငံက KNU ပြောခွင့်ရဖလို့စောတော်နီကို Zoom ကနေဆက်သွယ်ပြီးမြန်ထားပါတယ်ခင်ဗျာ။
ညာနှစ်ခွန်စစ်စင်ရေးကိုရှမ်းမြောက်ပိုင်းမှာစတင်ပြီးရဲ့နောက်ပိုင်းမှာလည်းချင်းတို့ဒီတော့တခြားဒေသတွေမှာပေါ့လေပို့ပြီးတော့ရခိုင်တို့ဆိုရင်လည်းဒီစစ်စင်ရေးအချိန်နဲ့အလားတူစစ်စင်ရေးမျိုးတွေနဲ့စစ်ကောင်စီတင်ပိုက်တဲ့ဓာရဟိုင်းနယ်မြေတွေပြန်ပြီးတော့သူတို့ထိန်းချုပ်လာနိုင်တာပြန်သိမ်းလာနိုင်တာတွေလည်းတော်တော်များတွေ့ရပါတယ်ဆိုတော့KNU ဘက်မှာတော့အရင်ကထိန်းချုပ်ထားတဲ့နယ်မြေလည်းရှိတယ်ကိုယ့်နယ်မြေမှာလည်းရှိထားတယ်ဆိုပေမဲ့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအချိန်ကရောKNU ဘက်ကဘလို့ရိုက်ခတ်မှုတွေရှိလဲရှင
်။ Okay ပထမအဆုံးကျွန်တော်ပြောချင်တာကတော့ဒီဟို operation 1027မဖြစ်ခင်ကကျွန်တော်တို့ကဆက်အနာသိမ်းပြီးတာနဲ့ကျွန်တော်တို့ကတကယ်ကိုဆက်အနာရှင်စနစ်ကိုမုန်းပြီးတော့တကလက်ဟိုဒီဆက်အနာရှင်စနစ်ဆန့်ကျင်တဲ့လူတွေလက်တွေ့ကိုတိုက်ပွဲဝင်တာလေသူတွေတမအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီတမှာဒီ2021ဆက်အနာသိမ်းပြီးတဲ့နောက်မှာ2023စက်တင်ဘာလဒီစီးရင်ချုပ်တဲ့အခါမှာတိုက်ပွဲဝါ1000ကျော်ဖြစ်သွားတယ်အဲ့ဘယ်ဝန်တန်းကျော်ဖြစ်တဲ့အခါမှာကျွန်တော်တို့စစ်ကောင်စီတပ်သားတွေကိုဘလောက်ထိတောက်သိမ်နေလဲဆို18000ကျော်ဟိုတေးကြီးတန်ရတယ်အဲ့မှာတေးတာပုံများတယ်ဆိုတော့အဲ့ဖောက်ကျွန်တော်တွေ့လိုက်တဲ့အခါမှာလက်ရှိဖြစ်နေတဲ့တပ်မတစ်ခုစာ900အင်အားပဲရှိတယ်စစ်ထွက်အင်အားအဲ့တော့ကျွန်တော်တို့ကဒီနှစ်နှစ်ကျော်ကာလအတွင်းမှာဒီကျန်းမာစစ်ကောင်စီရဲ့တပ်သားသူတစ်ဖြင့်တပ်မ26ခုစာကိုကျွန်တော်တို့ချိန်မုန်းနိုင်ခဲ့တယ်အဲ့ဒီပုံမှာရှိလာတဲ့အနေအထားညောက်ပိုင်းမှာအခုဖြစ်လာတဲ့စစ်စီရင်ကိုသူတို့လုံးဝစစ်ကူမပို့နိုင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဘက်မှာရှိတဲ့တပ်တွေကိုစစ်ကူပို့မယ်ဆိုရင်ကျွန်တော်တို့တိုက်ကြရတော့မလို့ဘူးကျွန်တော်ဒီနေ့မြန်မာကျွန်တော်တို့လက်ထက်လုံးဝကျသွားမှာတိုက်ကြဖို့မလို့ပြောတာအဲ့ကြောင့်မလို့သူတို့ဒီအခြေအနေရောက်သွားတယ်စစ်ကူလည်းမပို့နိုင်ဘူးအဲ့ဒီစစ်ကောင်စီတပ်တွေကဘယ်သူမှလည်းမဝင်တော့ဘူးသူတို့ဒီမှာရှိတဲ့တပ်တွေကလည်းတတ်ချင်းမလုပ်နိုင်ဆိုတော့ကျွန်တော်တို့အနေထားနဲ့ကန့်ညီတဲ့အနေထားဘာလုပ်လဲရှိပါရိုက်ခတ်မှုတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကညောင်ပိုင်းဒေသလိုဟိုတထပ်တည်းဘလို့မှဒီလိုစစ်စင်မျိုးမလုပ်နိုင်အဲ့လဲဆိုတော့ကျွန်တော်တို့ data နဲ့ကပ်ရည်တဲ့ဟာပဲကျွန်တော်လုတ်သွားမယ်အထူးသဖြင့်ကျွန်တော်တို့ဟိုဒီလို့အလုံးအင်းနဲ့တက်နေတာတဲ့ကျွန်တော်တို့ပျောက်ကြားတင်တဲ့ view ဟာရနေရာတစ်ခုချင်းစီကို fiber နဲ့ပိတ်ဆို့ပြီးတော့ဟိုသူသဖြင့်ဒီလိုအကုန်ကျနည်းမဲ့နီလန်းကိုကျွန်တော်တို့လုတ်နေတာဖြစ်တယ်
အဲ့တော့ဟိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းကဒီမုံမျိုးကိုဟိုတိမ့်လိုက်တဲ့အနေထားပေါ့နော်အဲ့ဒီညောင်လေးပင်တဝိုက်မှာရှိနေတဲ့အခြေအနေပေါ့လေဒီမုံမျိုးကိုဘလို့ပုံစံမျိုးနဲ့တိမ့်ယူနိုင်ခဲ့တယ်လဲနောက်ပြီးတော့အခုတို့ဒီစစ်တပ်ကဒီစစ်ကောင်စီဘက်ကလက်နက်ချလာတဲ့ ဒီစစ်တပ်ကအရာရှိတွေဒီတပ်သားတွေကို KNU ဘက်ကဆက်ဆံတဲ့အနေအထားရောဘယ်လိုပုံစံမျိုးရှိလဲရှင
်။ဟုတ်ကဲ့ပြောမယ်ဆိုရင်တော့မုံမြွအနေအထားကကျွန်တော်တို့ဥကြည်တာကတော့ဒါကလည်းနေပြည်တော်နဲ့အရန်နီးနေတဲ့နေရာမျိုးဖြစ်တယ်။ဒီနေရာကနေပြည်တော်တိတ်တယ်မဟုတ်ဘူးတော့လေ။ဟောမုံမြွရဲ့အနောက်စုစုကိုကြည့်လိုက်မှတက်တက်မှဆိုတော့ဖြူးမြွရှိတာ။ဒါဖြူးကတကယ်ရန်ကုန်မင်းလေးလန်ကာလန်ပုံမှာရှိတယ်လေ။အဲ့ဒီမှာကျွန်တော်တို့တက်တယ်လည်းကုန်ရှိတာ။ဆိုတော့အဲ့လိုအနေအထားမျိုးရှိမှာစစ်ကောင်စီကတော်တော်သွေးပြက်စရာအောင်တဲ့အနေအထားကတော့ကျွန်တော်လုံနိုင်ခဲ့တယ်။မြို့ရဲ့အနေအထားကတော့ပြောရမယ်ဆိုဒီလိုတိုက်ပွဲမျိုးဖြစ်လာပြီးတော့ဆိုရင်ဟောလူထုကအကုန်လုံးထွက်ပြေးကြရတယ်ဗျာ။လူထုကအကုန်လုံးမြို့ထဲမှာလုံဝမရှိတော့ဘဲနဲ့5000ကျော်ဟာအကုန်လုံးတော့ရောက်သွားတယ်။ဟိုဆိုလိုတာကအကြီးရွာကျွန်တော်တို့နေပြည်တော်ကအကုန်လုံးရောက်လာတယ်ဗျာ။အဲ့ဒါကိုကျွန်တော်တို့ဖြည့်ရှင်းနေရတယ်အဲ့ဒီပြဿနာ။ဆိုတော့မြို့ကတော့ဘယ်လိုမှပြန်ပြီးတော့ချင်းတော့တိဆောက်လို့မရဘူး။ဒါပေမဲ့ကျွန်တော်တို့ဆက်ပြီးတော့ပြောရမှာအဲ့ဒီတမြို့တည်းမဟုတ်ဘူး။ဘေးနားပတ်ဝန်းကျင်မှာသူသဖြင့်ညောင်လင်းနေပြန်ကျွန်တော်တတ်မှာသုံးမှာရှိတဲ့မြို့၄မြို့ကတော့ပါမြို့လဲဆိုတော့ကြောက်ကြီးမြို့ရဲ့ရွှေရှင်မြို့ရဲ့နတ်တန်ကွင်းမြို့ရဲ့ဒီမြို့လေးမြို့ဆိုလုံးဝလုံးဝကြောက်ကြီးပြက်နေမှန်မှားကျွန်တော်တို့တိုက်ယူလို့ရတယ်ဒါပေမဲ့အဲ့ဒီတောက်ချလိုက်ပါလာမယ်အချိုးကြီးကိုကျွန်တော်တို့တိချလောက်ပြီးတော့လို့ကျွန်တော်တိုင်တော်လိုင်းတစ်လျှောက်လုံးမှာတကယ်ပဲစင်စင်ရငပြပြနဲ့လောက်လာတဲ့ခါမှာတကယ်တမ်းဒီမြို့ကိုသိမ်းပြီးတော့လောက်လာမယ်ဆိုဒီအသူအချိုးကြီးချရတော့မှာဖြစ်အဲ့ဒါကြောင့်မို့ကျွန်တော်တို့မှာအဆင်သင့်မဖြစ်ဘူးကြာရှင်းရှင်းပြောရတယ်အဲ့ဒါကြောင့်မို့ဒီဟာတွေကတိရချဖြစ်ပြီးတော့တစ်ဖက်ကနေပြီးတော့ဒီစစ်ကောင်စီကိုကျွန်တော်တို့ထိုင်းနိုင်ငံသူတို့လုံးဝလှုပ်ရှားလို့မရအောင်ကျွန်တော်တို့ဟိုတကားတဲ့ဟိုပိတ်ဆို့ပြီးတော့လုံနိုင်တဲ့အနေအထားမှာရှိပြီးတော့ဒီမြို့ကိုဘယ်လိုအထုတ်သွားမလဲဆိုတော့ဒါပဲကျွန်တော်စဉ်းစားနေတာဖြစ်တယ်။အဲဒါကဘာဖြစ်ဖြစ်တခြားနေရာမှာဖြစ်တဲ့အနေအထားနဲ့ကျွန်တော်လုံးဝထပ်ကူချတဲ့အပေါ်မှာကျွန်တော်တို့ကတစ်ဆင့်ချင်းနဲ့ဆက်လက်လှုပ်ဆောင်သွားမှာပဲဖြစ်တယ်။ဒီမုံမြို့တစ်ခုတည်းမဟုတ်ဘေးနားရှိတဲ့အဲဒီခြားသုံးမြို့ကလည်းလုံးဝအထုတ်ပြီးပြက်နေပြီဆိုတော့ကျွန်တော်ပြောလို့ရတယ်။
ဆိုတော့အဲ့ဒီအခု KNU အနေနဲ့ကြတော့တခြားဒီတိုင်းသားဒေသတွေအခုတိုင်းသားလက်နက်ကိုင်ဖွဲ့တွေပေါ့နော်ညီနောင်မဟာမိတ်သုံးဖွဲ့တို့နောက်အဲဒီကချင် KIA တို့နဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေချင်းချင်းဆက်ဆံရင်းနေထားအခုဆိုရင်ဘယ်လိုရှိလဲရှင
်ဟုတ်ပါတယ်အဲ့ဒါတော့ဆက်ရနာသိမ်းရတဲ့ကကျွန်တော်တို့ဒီဆက်ရနာစစ်စနစ်ကိုရရတောက်တော့အရှင်းပြောပြောင်းစက်ကြဖွင့်ထုတ်ပြီးတော့ပြောတဲ့အဖွဲ့ဆိုတော့ခါရှားရှားပါပဲတိတ်တော့မများပါဘူးဒါတော့အထူးဒီကျွန်တော်တို့ကချင်ရကရင်ရကရင်နေရနောက်တော့ချင်းရဒါပဲနောက်တော့နေကဆုံး NUG ကျွန်တော်လက်တွေလှုပ်ဆောင်လာတယ်ဟိုသူတပည့်ကျွန်တော်တို့ဟိုထုတ်ပြန်ကြည့်ကြည့်ထုတ်တယ်ကြည့်မယ်ဆိုရင်အဲ့ဒီအခွက်တွေပဲညားပါတယ်အဲ့ဒါကြောင့်မလို့တခြားအခွက်တွေကမလှုပ်လားဆိုတော့ထုတ်တယ်ဒါပေမဲ့သူတို့ကြောင်စက်ကြမထုတ်ပေါ့ဘူးသူသိလှုပ်နေတဲ့အပိုင်းတွေရှိတယ်သူတပည့်ကျွန်တော်တို့နဲ့ဟိုနားလည်မှုရှိတဲ့အပိုင်းတွေရှိတယ်လားတော့ရှိတယ်ဆိုတာအခုညောင်ပိုင်းမှာထပ်ပြီးတော့ဟိုဒီနှစ်ကျော်ကာလကြော်လာတဲ့အခါကျမှပဲသူတို့ဝုံနဲ့ထပ်ပြီးလှုပ်တယ်ဆိုတာဒါမနစ်တနေ့ထလုပ်တဲ့ကိစ္စတွေမဟုတ်ကျွန်တော်တို့လည်းဟိုဒီနားလည်မှုတစ်ခုတစုံတစ်ခုတော့ဟိုနားလည်မှုနဲ့ကျွန်တော်ဆက်ဆက်ပြီးတော့လုပ်နေတဲ့အပိုင်းတွေဖြစ်တဲ့ပုံမှာအထူးဖြင့်ကျွန်တော်တို့ကတောက်လျှောက်ပြောနေတာပါဗျာဟန်ချက်ညီနဲ့လုတ်သွားဖို့ဖြစ်တယ်စစ်ရေးရောနိုင်ငံရေးရောဆိုတော့အဲ့ဒီအပိုင်းမှာသူတို့ကနားလည်မှုရှိချင်လုတ်သွားတဲ့အပိုင်းရှိရယ်ဟိုပေါ်ထုတ်ပေါ်မပြောတာတစ်ခုပဲရှိတယ်အဲ့ဒါအပြင်ဒီညီနောင်သုံးဘွားကနေပြီးတော့တခြားအဖွဲ့တွေလည်းရှိသေးတယ်ဒီအဖွဲ့တွေကလည်းလှုပ်ဆောင်ထတ်ချက်မကွာလှုပ်ဆောင်လာဖို့ရှိတယ်ဟိုတချို့တွေကြတော့ဖြောင်ကြကြတမျိုးတချို့တွေကြအကွယ်ခွဲတဖို့ဒီတော်လိုင်းကိုထပ်ပတ်နေတဲ့ထောက်ကူနေတဲ့အပိုင်းတွေအများကြီးလက်ရှိကျွန်တော်တို့ဒီမှာတော့တိတ်တော့မပြောလို့ဒါပေမဲ့ကျွန်တော်မြင်တွေ့လို့ကျင်တာကတော့ဒီ2024မှာဒီအခွက်တွေအားလုံးကဖြောင်ကြကြလုတ်ဖို့တော့လိုလာပြီဆိုတော့ကျွန်တော်ပြောချင်တယ်ဘာဖြစ်လို့စီးရေးတာမကဘူးကျွန်တော်တို့နိုင်ငံရေးမှာပါကျွန်တော်တို့ဒီလိုဟိုအခါတည်းကျွန်တော်တို့တိုင်းပြည်ကိုဟိုထူထောင်တဲ့နေရာမှာတကယ်ကြီးမားချက်ကြတဲ့ကျွန်တော်တို့တကယ်ဟိုတော့နော်ဒီလိုရီမန်းချက်တစ်ခါတည်းတစ်ထပ်ကြတဲ့နိုင်ငံရေးရီမန်းချက်မျိုးတော့ကျွန်တော်တို့ချထားဖို့တော့လိုတယ်ဆိုတာဒီနေရာတွေပြောချင်တယ်ဒါတွေကိုလည်းကျွန်တော်တို့ဆက်လက်ကြိုးပမ်းသွားမယ်ဆိုတာဟိုပြည်သူလူထုရောနိုင်ငံတကာရောကျွန်တော်ပြည်အသိပေးလို့ချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတွဲဆုံဆွေးနွေးရေးပိုင်းပေါ့အဲ့တော့ဒီဆွဆပြောသလိုဒီနိုင်ငံရေးမှာစစ်တပ်မြန်မာစစ်တပ်ကပါနေတဲ့အခက်အခဲကကနေဖဲထုတ်ဖို့ဆိုတာပေါ့နော်သူစစ်တပ်ကိုယ်တိုင်ကလည်းလက်ခံဖို့ဆိုတဲ့အပိုင်းမှာအခု2024မှာလည်းအပြောင်းလဲဖြစ်ကိုဖြစ်မယ်ဆိုတာမျိုးကိုလည်းရည်မှန်းထားတဲ့ခါကျတော့အဲ့ပါဒီစစ်တပ်နဲ့တွေ့ဆုံဆွေးနွေးဆိုတဲ့အပိုင်းရောဖြစ်လာဖို့ရှိလားဘလို့ပုံစံမျိုးနဲ့ဟိုအပြောင်းလဲတွေဖြစ်သွားမလဲရှင
်ဟုတ်ကဲ့အဲ့ဒီအပိုင်းမှာတော့သူတို့ဘက်ကလည်းဆက်ကြည့်ကြအကြောင်းရှိတယ်ဘာဖြစ်လဲကျွန်တော်နိုင်ငံတောက်ပြက်လေးချက်ဖြစ်ကျွန်တော်ရက်တည်ချက်ကတိကျစစ်တပ်နိုင်ငံရေးကဆုတ်ခွာမယ်ဆုတ်ခွာပြီးတဲ့နောက်မှာအဲ့ဒီစစ်တပ်ကိုပြုပြောင်းလဲမှုတော့ဒီပြောင်းလဲမှုလုပ်ပြီးတော့အရသာအချုပ်မှောက်မှရှိရမယ်ဒါတိချက်ပေါ့ဒုတိယချက်ကအသွေးပြောင်းလာတရားမျှတမှုဆိုတာရှိတယ်သူတို့ကျူးလွန်ထားတဲ့ပြည်မှုကြီးပြည်မှုငယ်တွေသူတို့တာခံရမယ်ဆိုတော့အဲ့ဒီဘက်မှာပါလိုက်လာမယ်ဆိုတော့ဟောပထမတစ်ချက်ကသူတို့ဟောအသက်ရှင်ရည်ရည်ပေါ့နော်သူတို့ကမသိသေးဘူးသူတို့အရှုံးနေတယ်ဒါပေမဲ့သူတို့ဘယ်လိုလုပ်တော့ဆက်လက်ပြောအသက်ရှင်နေလဲဆိုတော့ကြောက်ရွံ့တဲ့အပိုင်းမှာစိုးရိမ်မှုတော့ရှိတယ်နောက်တစ်ချက်ကပါလဲဒီထက်ပိုရေးကြီးတာသူတို့ရဲ့ဟော မတရားနီးသောအမတရားနီးလန်းအဖြစ်ရယူကြတဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုတွေကိုဘယ်လိုစီမံခန့်ခွဲသွားမလဲဆိုတော့ဒါလည်းသူတို့သိချင်တယ်အဲ့ဒါလည်းကျွန်တော်တို့တည်ရစီမံခန့်ခွဲသူတို့လည်းညှိနှိုင်းရမှာရှိတယ်ဒါပေမဲ့ဒါတွေအားလုံးကပြည်သူအကျိုးပဲဖြစ်ရမယ်ဆိုတော့ဒါဒီဟိုလမ်းစဉ်ထဲမှာပဲရှိပါလောလုပ်ငန်းစဉ်ထဲမှာရှိတယ်နော်ဆိုတော့အဲ့နောက်တစ်ချက်ကတော့ဟိုသာဘူးနော်ဒီ Federal ပြည်ထောင်စုတည်ဆောက်တဲ့အခါမှာတကယ်လို့အပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတိတ်ကိုတော့ကျွန်တော်တို့ရေးဆွဲရမယ်အဲ့ဒါကိုလက်ခံနောက်ဆုံးကတော့သူတို့နိုင်ငံရေးတဲ့ကထွက်ပါသွားပြီတဲ့တန်ကိုကျွန်တော်တို့ရှေ့အနာကမှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကအများကြီးရှိလာအောင်ဆိုလိုတာကကျွန်တော်တို့အဖွဲ့ချင်းတစ်ဖက်နဲ့လည်းမတူဘူးလူမျိုးတွေကလည်းမတူဘူးအများကြီးဒီ dialogue တွေအများကြီးဆက်လက်လုပ်အောင်ပါ political dialogue အများကြီးဆက်လက်လုပ်အောင်ဒါပေမဲ့ဒီစစ်တပ်ကတော့နိုင်ငံရေးထဲမှာလောကပါပြီးကြည့်တော့နိုင်ငံရေးထွက်ရပြီဆိုတော့သူကစစ်တပ်လို့လို့ဒါပေမဲ့အဲ့အချိန်မှာသူလည်းပြည်ပြပြောင်းလဲမှုခံယူပြီးတဲ့နောက်အရသာအောက်ထုတ်မှုအောက်မှာရှိတဲ့အခါမှာကျွန်တော်တို့ဒီလောက်ဒီဘာမှလည်းစိုးရိမ်နေတာမရှိတော့ဘူးဆွေးနွေးရာရှိရာကျွန်တော်ဆက်လက်ဆွေးနွေးသွားမယ်။ကျန်တဲ့အဖွဲ့အစည်းအားလုံးနဲ့နိုင်ငံရေးဆွေးနွေးစာတွေဆက်လက်ဆွေးနွေးသွားမယ်
။ NUG အမျိုးသားညီညွတ်ရေးဆိုရာလည်းပြောပါတယ်သူ KNU ကသူတို့ရဲ့တကယ်ပင်မပေါ့နော်။အရင်တည်းကသူတို့ဒီနေမြေမရှိတဲ့အချိန်မှာလည်းဒီသူတို့ရဲ့အခု PDF ဖြစ်လာတဲ့ဒီတက်တီဆိုရင်လည်း KNU ဘက်ကအများကြီးပံ့ပိုးကူညီခဲ့တယ် KNU နဲ့ပဲပူးတွဲပြီးတော့သူတို့ရည်တည်နေရတယ်ဆိုတဲ့အနေထားလည်းပြောတော့အခုလက်ရှိ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ရင် KNU ရဲ့သဘောထားပေါ့လေအဲဆိုရဟာဘလို့ပုံစံမျိုးဟိုပြောလို့ရလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဆက်အနာရှင်စနစ်ချုပ်ရရေးအတွက်လက်တွဲလို့လှုပ်ဆောင်တဲ့ကျွန်တော်တို့မိဖက်အဖွဲ့အစည်းခုအနေနဲ့ပဲကျွန်တော်တို့ဟိုမှတ်ယူတယ်လက်တွဲလှုပ်ဆောင်လာတဲ့ခါကအခုကနှစ်နှစ်သုံးနှစ်လည်းပြည့်တော့မယ်လေဆိုတော့ကျွန်တော်မှထူးထူးခြားခြားမရှိဘူးဘာဖြစ်လဲဆိုတော့ဒီခြားကာလမှာကျွန်တော်တို့ဆက်အနာရှင်စနစ်ချုပ်ရရေးအတွက်ကျွန်တော်တိုက်ပွဲအတူတူတိုက်ပွဲဝင်တဲ့ခါမှာတော့ပုံသဏ္ဍာန်ဖြစ်တော့ပြည်တော်စုအစိုးရတရအနေနဲ့ဟုတ်ကျွန်တော်တို့နားလေတယ်ရောခံလက်ခံယူတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကလည်းကိုအယတိကအစိုးရရဲ့လို့မခေါ်သေးတဲ့အတိုင်းကျွန်တော်တို့အနေထားပြည်နယ်အစိုးရအင်ကာရနဲ့ကျွန်တော်တို့ရှိနေတယ်ဆိုတာကျွန်တော်ပြောတယ်ဘာလို့လဲကျွန်တော်တို့မှလူမှုရှိတယ်ကျွန်တော်နိုင်ငံရှိတယ်ကျွန်တော်တို့တတ်တယ်လူမှုကိုကာကွယ်မဲ့ကျွန်တော်တို့တတ်တယ်လည်းရှိတယ်တရားစီရင်စနစ်တွေလည်းရှိတယ်ဟောဒီပလိတ်ကတ်တဲကိုကျွန်တော်တို့ဒီရဲဌာနလုပ်ငန်းတွေလည်းအကုန်ရှိတယ်ဌာနဆိုင်ရာဆိုကျွန်တော်12ခုရှိတဲ့ပုံမှာအစိုးရအင်ကာရနဲ့ဖုန်ချီဒါပေမဲ့ကျွန်တော်တို့တကယ်ပြည်တော်စုတစ်ခုတိဆောက်တဲ့အခါမှာဒီပြည်တော်စုအင်္ဂါရနဲ့ရှိဖို့အတွက်ဆိုပြည်တော်စုအစိုးရရှိတယ်လို့ကျွန်တော်တို့ပြည်နယ်အစိုးရလည်းရှိရမယ်ကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်ဒီပြည်နယ်အစိုးရအင်္ဂါရပြည်စုဆောင်ပြုလာဖြစ်လာဖို့အတွက်ကျွန်တော်တို့လက်ရှိစူးစမ်းနေတယ်လေအဲဒါကြောင့်ဘာပဲဖြစ်ဖြစ်ဒီအခုလက်ရှိ NUG အနေနဲ့ကတော့ကျွန်တော်တို့ပြည်တော်စုအစိုးရအင်္ဂါရတရအနေနဲ့ကျွန်တော်နားလဲဒါပေမဲ့ရှိရမှာကတော့ဘာပဲဖြစ်ဖြစ်ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရဂျားမှာတော့သူ့ရဲ့အာဏာကွဲမှုအတိုင်းတာကိုရှိရမှာပဲလေတရောက်တော့တဦးရဲ့နယ်မြေတဦးရဲ့အာဏာဝန်ဝန်ထက်ကိုကျူးကျော်ပြီးတော့ဆွတ်ဖက်တာမျိုးတော့မရှိရဘူးဆိုတာဒါကျွန်တော်တို့အလေးနဲ့ခံ
နိုင်ငံတကာလေးလာတဲ့သူတွေပေါ့နော်နိုင်ငံတကာရေးတွေလေးလာတဲ့သူတွေသုံးသက်ချက်မှာတော့တို့ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့တိုက်ပွဲတွေနေထားရဆိုလို့ရှိရင်မြန်မာစစ်တပ်ကဘာပဲပြောပြောသူ့မှာခင်မီလက်နဲ့တို့ကစနစ်တကျတိစောက်ထားတဲ့အဖွဲ့ institution ဖြစ်တဲ့ဆိုတဲ့အခါမှာအခုတိုက်ပွဲတွေမှာဟိုနေမြေတွေတိမ့်ပိုက်လာတယ်သူတို့စခန်းတွေကိုတိမ့်ပိုက်လာတယ်ဆိုပေမဲ့ဟိုအနိုင်ရတယ်ပြောတယ်အနိုင်ရတယ်လို့ပြောဖို့ကစောသေးတယ်ပေါ့လေဘာလို့ဆိုတော့ဒီဘက်မှာ PDF တွေရဲ့အနေထားဖြစ်ဖြစ်တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အနေထားပဲဖြစ်ဖြစ်ဆိုလို့ရှင်ပေါ့လေအေးဒီမြန်မာစစ်တပ်နဲ့ရှင်ဒီအင်အားရရောဒီခင်မီလက်နက်အထူးသဖြင့်သူတို့ထောက်ပြတာတော့လက်နက်အင်အားပေါ့နော်ဟိုဘက်ကတိုက်လေရင်နေရှိနေတဲ့အနေထားရောဆိုတော့ဒီအဲ့သုံးသက်ချက်ပေါ်မှာဘယ်လိုမြင်လဲရှင်
ဟုတ်ကဲ့အဲ့ဒါပြောလို့တာကတော့ဒါကတော့ဆက်အောင်သိမ်းပြီးတဲ့အခါမှာရနိုင်ငံတကာရှိမြင့်ချက်နဲ့စစ်ကောင်စီပဲရှိမြင့်ချက်တစ်ထပ်လေးကြတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လှုပ်ဆောင်မှုတွေကျွန်တော်တို့တော်လှန်ပုံမှန်မှုတွေကဟိုလက်ပိုင်းနဲ့ငယ်လင်းကားလာမခံဘူးပြိုကွဲသွားမှာဆိုတော့ဒါပေမဲ့တစ်နှစ်ကြာလာတဲ့အခါမှာသူတို့ကထင်မြင်ချက်လုံးဝလွဲသွားတယ်ဆိုတော့သူတို့ကငတ်လာတယ်။ဒါပေမဲ့နှစ်ကျော်ကာလာတဲ့အခါမှာအဲ့ဒီကြော်လွန်ပြီးတော့သူတို့ယူဆထားရမှားယုံနေမကဘူးကျွန်တော်တို့လက်တွေ့ပြတာသူတို့ပြင်ကျွန်တော်တို့ဟိုတပ်တက်တွေကိုကျွန်တော်တို့ဆိုရင်ဒီတမန်26ခုစာလောက်ချိန်မုန်းနိုင်တယ်ဗျာဒီနှစ်ကျော်ကာလာတွင်းမှာမျိုးတွေကိုမသိသေးဘူးဒါပေမဲ့ညီတော်သုံးဘောစတင်လိုက်တဲ့စစ်စင်ရအမျိုးတွေအများကြီးသိနေတယ်ဆိုတော့ကျွန်တော်တို့ဟိုတောက်ချောက်ကြားလာတဲ့ကမ္ဘာအဆင့်38ရှိတဲ့ဒီတက်တီးကဘာလဲပေါ့တော့ဒီနေ့ဒီခါလာမှာတကယ်ကြီးစရာတွေဖြစ်ကုန်ပြီအဲ့ဒါတွေကဘာမှမဟုတ်တော့ဘူးကျွန်တော်တို့တွေ့နေရတဲ့ပွဲတွေဆိုတော့ဟိုဒီခရမ်းမြောက်တွေပုံပေါ်လောအများကြီးရှိပြီးတော့ဒီတိုင်းပြစ်ထားပြီးတော့ပြင်းနေရတာဒီလိုဟာကြီးတွေကတောက်ချောက်ဖြစ်လာတော့မှာပဲလို့ဆိုဒီတက်ကြီးကပြက်တယ်ဒါပေမဲ့သူတို့မှာဘာတွေရှိပြည်လဲဆိုတော့သူတို့ဆက်လက်တော့အသက်ရှင်နိုင်ခွင့်အတွက်သူတို့ရဲ့တယံဇာတတွေရောဟောနောက်တော့လက်နဲ့စက်ရုံတွေရောကျက်နေတယ်။ဒင်းရမြန်းနဲ့ရှိသေးတယ်။နောက်ပြီးတော့သူတို့ဝင်ဝင်လမ်းကြောင်းဆိုတော့ဘာတန်းငွေအဲ့ဒါတွေကချိသေးတယ်။လင်းရင်စီတွေလောက်နိုင်သေးတယ်။အဲ့ဒီအပေါ်မှာကျွန်တော်အဲ့ဒါကိုဆက်တော့ဖြတ်တော့ပြစ်ဖို့လိုတယ်။ဒါတွေကျွန်တော်ဆက်လို့တော့တုံအားလုပ်သွားမှာမလုပ်နိုင်ဘူးဆိုတာမဟုတ်ဘူး။ကျွန်တော်တို့လုပ်နိုင်တယ်အချိန်ကာလတစ်ခုလို့တော့ကျွန်တော်တို့ယူပါမှာ။လေထပ်ကိုကျွန်တော်တို့စိုးရင်တယ်စိုးပြီးမဲ့တော့ဒီနေ့ဒီကာလမှာသူတို့သုံးနေတဲ့ဒ တကယ်ဟိုအပေါ်ရပါလားဆိုတော့တရုတ်ထွက်လို့တဲ့လေရင်တွေရောအခုလည်းခဏခဏပြတ်ကြတာလေရင်မှုတော့ဖမ်းမိခံတယ်နောက်ဟိုဒီ mid 29တွေရောနောက်ပြော့ရ130တွေရောကျွန်တော်တို့နေမြန်မာတောင်းတာဖုံးပေါ်တော့တောင်းတာပဲဒါပေမဲ့ကျွန်တော်တို့တော်လည်းမှမထိပ်ပါလူလူရဲ့သွားသွားပြည့်နေအခုနောက်ဆုံးသူထောက်လာမယ်မနေ့တော့တနေ့တော့တိတ်မကြသေးဘူးဒီစမား15ရက်နေမှာသူဖုတ်ပြောတာနောက်ဆုံးပေါ်နောက်ဆုံးတစ်ခုဖြစ်တဲ့အဲ့ဒီစူသက်တွေကိုထုတ်သုံးတော့မယ်တယ်ကျွန်တော်တို့လောမဂရူမဆိုင်ကိုဆိုတာပါလဲဆိုအကြောင်းချင်းရတယ်လက်တွေ့ရှိတယ်သူတို့ဘလောက်ပဲလေးမြန်နေထုတ်သုံးနိုင်ပါစေအခုတပ်ဖွဲ့သူတို့ဟိုစခန်းတွေသူတို့မြို့တွေတမြို့ကြီးတမြို့ကြီးကြာရဆိုတာလေးမြန်သုံးတာပဲသုံးတာမှရဲစက်ကိုသုံးတာဒါပေမဲ့သုံးရင်းနဲ့ပဲဒီမြို့တွေကြာသွားတယ်ကြာတော့ကျွန်တော်တို့ကတော့တွေ့တယ်ဘာပဲဆိုတော့အချိန်တစ်ခုတော့ယူရမယ်မလွဲမသိကျွန်တော်တို့စီပါကျွန်တော်တို့လက်ထက်ကိုရောက်လာမယ်
KNU ကမျိုးသားအစည်းအရုံးရဲ့ပြောခွင့်အရဖရိုဆော့တော်နီကိုအမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစည်းအဝေးဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစည်းအဝေးကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်။
ဒီအမေရိကန်အတန်ကနေ2023ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးပါပါ။အော်တိုဘာလကုန်ပိုင်းကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်တရုတ်နဲ့နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေသလိုပင်လယ်ရေကြောင်းကတဆင့်ကုန်သွယ်ရေးဟာလည်းဒေါ်လာငွေပြတ်လတ်မှုအတွင်းကုန်ကန့်သတ်မှုတွေကြောင့်အတော်လေးကိုကြာဆင်းနေပါတယ်ဒီလိုအချိန်မှာပဲကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးရေးမိဖက်ဖွဲ့စည်းတွေကမြန်မာနိုင်ငံမှာအရသာတွေအိုးအိမ်ဆုံးခွာရမှုစီးပွားရေးကြာဆင်းမှုစတဲ့အခက်အခဲများစွာနဲ့အတူအသက်မွေးဝမ်းကြောင်းတွေမကြုံစဘူးဆုံးရှုံးနေရတဲ့အကြောင်းကိုအစဉ်ခံစားထုတ်ပြန်ခဲ့ပါတယ်ဒီအကြောင်းကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ Merry Christmas လို့နှုတ်ခွန်းဆက်သလိုက်ပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးရီးမှာကြာရှုံးနေသလိုစီးပွားရေးကိုလည်းပုံမှန်လည်ပတ်အောင်မစွမ်းဆောင်နိုင်တော့တဲ့စစ်ကောင်စီအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုချိန်ကာလဟာအေးချမ်းတည်ငြိမ်တဲ့နိုင်ငံတွေမှာတော့မိသားစုဝင်တွေတွေ့ဆုံကြမိတ်ဆွေအပေါင်းအသင်းတွေနဲ့အတူခရစ်စမတ်ပွဲတော်ဆင်နွှဲနိုင်ဖို့ပြင်ဆင်နေကြခြင်းဖြစ်ပါတယ်။ဒါ့ပြင်စစ်ပွဲတွေတိုက်ပွဲတွေနေရာအနှံ့ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတော့မိသားစုဝင်တွေပြန်လည်ဆုံတွေ့ကြဖို့အခြေအနေမပေးသလိုခရီးယန်ဘာသာဝင်တွေအနေနဲ့လည်းခရစ်စမတ်ပွဲတော်ကိုစိတ်အေးချမ်းစွာကျင်းပပြုလုပ်နိုင်တဲ့ပတ်ဝန်းကျင်အနေအထားမျိုးလည်းမရှိပါဘူး။တိုင်းရင်းသားဒေသတွေ၊ကျေးလက်ဒေသတွေနဲ့နေစပ်ဒေသတွေမဆိုထားနဲ့ရန်ကုန်မြို့လိုနေရာမှာတောင်ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမြို့ပြနေလူထုတွေရဲ့ဘဝဟာလည်းမလုံမကြုံကြုံတွေ့နေကြရတာပါမြန်မာနိုင်ငံမှာအရသာဆိုးရွားကိုဖျောက်ချစစ်တပ်ကအာဏာသိမ်းခဲ့တဲ့2021 February 1ရက်နောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့မတည်ငြိမ်မှုနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝတွေဘယ်လောက်ထိဆုံးရှုံးဘယ်လောက်ထိထိခိုက်ခံစားနေရတယ်ဆိုတာကုလသမဂ္ဂကထုတ်ပြန်တဲ့ဂိဏ်ကဏ္ဍတွေကမ္ဘာပတ်အစည်းအဝေးခန်းစာတွေနဲ့မီဒီယာတွေရဲ့ဖော်ပြချက်တွေကအထင်ရှားမိမောင်းထိုးပြနေပါတယ
်2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုတ်ပြန်မှုအစီအစဉ်ဆိုတဲ့အစီအစဉ်ခါစာကိုကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီရေးမိဖက်အဖွဲ့အစည်းတွေက2023ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်ခဲ့တာတွေ့ရပါတယ်အဲ့ဒီထုတ်ပြန်ချက်မှာမြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီး3နှစ်နီးပါးအကြာမှာအရသာများနေရက်နဲ့အိုးအိမ်ဆုတ်ခွာထွက်ပြရခြင်းစီးပွားရေးကျဆင်းခြင်းအခက်အခဲများကြုံတွေ့နေရသည့်ကျန်းမာရေးစနစ်မြောက်များစွာသောအသက်မွေးဝမ်းကြောင်းများဆုံးရှုံးရခြင်းစသည့်ပဋိပက္ခများမကြုံစဘူးမြင့်တက်လာနေပါသည်လို့ထောက်ပြထားပါတယ်ဒါအပြင်2024ခုနှစ်မှာမြန်မာနိုင်ငံလူဦးရေရဲ့3ပုံ2ပုံနီးပါးဖြစ်တဲ့လူဦးရေ 18.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်ပါမယ် စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်ရသူအရေအတွက်ဟာနှစ်တန်းကျော်ရှိပါတယ်။မြမကလေးငယ်6တန်းဟာလူသားချင်းစာနာမှုအကူအညီလိုအပ်နေပြီးတော့ကလေးငယ်4တန်းကျော်ဟာပညာသင်ခွင့်ပျောက်ဆုံးနေတယ်လို့လည်းကုလသမဂ္ဂအစည်းအဝေးခန်းစာကဆိုပါတယ်။ကမ္ဘာပံကလည်းမြမစီးပွားရေးအခြေအနေဆိုင်ရာအစည်းအဝေးခန်းစာကို2023ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီအခါစားမှာမြမစည်းဝါးရေးဟာနလန်မထူဖြစ်နေပြီးတော့တူတက်မှုနှုန်းဟာအနည်းငယ်သာရှိပါမယ်2024ခုနှစ်မတ်လဘတ်ဂျက်နှစ်ကုန်ချိန်မှာစည်းဝါးရေးတူတက်မှုနှုန်းဟာတရာခိုင်လုံးသာရှိမယ်လို့ခန့်မှန်းထားပါတယ်ဒါအပြင်အရှေ့အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ် -19 ကပ်ရောဂါမတိုင်မီအခြေအနေကိုပြန်မရောက်နိုင်သေးတဲ့တစ်ခုတည်းသောနိုင်ငံဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အစီအခါစားကထောက်ပြထားပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာလဇန်းကစပြီးဒီဇယ်ဓာတ်ဆီပြက်လက်တာနဲ့ကြုံခဲ့ရပါတယ်။အဲ့ဒီအကျိုးဆက်ကြောင့်စက်မှုဇုံတွေအချိန်ပြည့်မလဲပတ်နိုင်တော့ပါဘူး။ဒီအကြောင်းကို ARD သတင်းဌာနကစက်မှုဇုံလုပ်ငန်းများစက်3စီမရ၍လုပ်ငန်းတချို့အချိန်ပန်းရပ်နာဆိုတဲ့ဆောင်းပါးကို2023ဒီဇင်ဘာ19ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာဒီဇင်ဘာလ4ရက်နေ့ကစက်ရုံ600အတွက်တပတ်စာစက်3စီရရှိခဲ့ပြီးမြေဒီဇင်ဘာ15ရက်နေ့မှာရရှိရမယ့်စက်3စီကတော့ဒီဇင်ဘာ19ရက်နေ့အထိမရရှိသေးဘူး။ဒါကြောင့်လျှက်စစ်မီလာတဲ့အချိန်စက်ယုံလေပြီးတော့မီးမလာတဲ့အချိန်စက်ယုံတို့ရပ်နားထားရတယ်။လျှက်စစ်မီကလည်းတနေ့ကိုပြန်မြအားဖြင့်နှစ်နာရီခွဲလောက်တာရတယ်။လျှက်စစ်မီနဲ့လောင်စာဆီအခက်ခဲကြောင့်စက်ယုံတွေဟာတပတ်မှာတစ်ရက်ကနေ3ရက်အထိရပ်နားထားကြရတယ်။စက်မှုဆောင်စုစုပေါင်းရဲ့65ရာခိုင်နှုန်းဟာရန်ကုန်မြို့မှာတည်ရှိတယ်လို့ ARD ဆောင်းပါးကဖော်ပြထားပါတယ်။
အရာဝတီရဲ့ဒီဇင်ဘာလ19ရက်နေ့ကဖော်ပြတဲ့အခြားဆောင်းပါးတစ်ပုဒ်မှာလည်းကြက်ဘဲမွေးမြူရေးလုပ်ငန်းများသုံးပုဒ်တစ်ပုဒ်ခန့်ရပ်ဆိုင်းလာတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီဆောင်းပါးမှာကြက်မွေးမြူရေးလုပ်ငန်းဟာအာဏာမသိခင်က2015ရာခိုင်နှုန်းတိုးတက်ခဲ့ပေမဲ့2023ခုနှစ်မှာ30ရာခိုင်နှုန်းကျဆင်းသွားကြောင်းအရင်ကကြက်သားကိုနေကနေရန်ကုန်ကိုတင်ပို့ရကြောင်းအခုချိန်မှာတော့ရန်ကုန်ကနေနေတွေကိုပြန်ပို့နေရကြောင်းဈေးနှုန်းကလည်းကျက်သားတပိတ်တာကိုရန်ကုန်မှာ4,900ကျပ်လောက်ရှိပြီးတော့နေမှာတပိတ်တာကို9,000ကျပ်လောက်ဈေးပေါင်နေကြောင်းရေးသားထားပါတယ
်။ဂျပန်နီကီအေရှာသတင်းစာကလည်းနေဆက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မြန်မာစစ်ပွဲကြီးရပ်တန့်နေတယ်ဆိုတဲ့ဆောင်းပါးကိုဒီဇင်ဘာ12ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာကမ္ဘာ့ဘဏ်ရဲ့မြန်မာစစ်ပွဲကြီးအခြေအနေဆိုင်ရာအစီရင်ခံစာကိုအခြေပြုရေးသားထားပြီးနေဆက်ကုံသွေးကြီးအခြေအနေကိုလည်းရေးသားထားပါတယ်မြမကုံသွေးကြီးမှာပို့ကုံ40ရာခိုင်နှုန်းနဲ့သွင်းကုံ21ရာခိုင်နှုန်းဟာနေဆက်ကုံသွေးကြီးကတဆင့်ကုံသွေးနေတာဖြစ်တယ်မြမနိုင်ငံဟာတရုတ်ထိုင်းအိန္ဒိယတို့နဲ့နေဆက်ကုံသွေးကြီးလှုပ်ဆောင်နေပြီးတရုတ်နိုင်ငံနဲ့ကုံသွေးမှုဟာအဓိကဖြစ်တယ်ကုံသွေးရမှာတည်ယူပို့ဆောင်မှုစည်းတွေကြီးမြင့်နေတယ်ကုံသွေးကြီးနဲ့နိုင်ငံခြားငွေလဲလှယ်မှုတွေမှာကန့်သတ်မှုတွေများနေတဲ့အပြင်လျှက်စစ်မီးကလည်းပြတ်တောက်နေတဲ့အတွက်စီးပွားရေးလုပ်ရတာကုန်ကျစရိတ်တွေမြင့်မားနေတယ်။ဒါကြောင့်အထည်ကျုပ်လုပ်ငန်းတွေဟာနိုင်ငံတကာနဲ့ရှင်နိုင်မှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်အစီရင်ခံစာရဲ့သုံးသပ်ချက်ကိုလည်းနီကီအီရှာဆောင်းပါးကအဆုံးသတ်မှာဖော်ပြထားပါတယ်။လက်တလောအနေထားမှာစစ်ကောင်စီဟာဒေါ်လာငွေပြတ်လတ်နေတာကြောင့်သွင်းကုန်တင်သွင်းတာကိုတင်းတင်းကြပ်ကြပ်ကန့်သတ်တဲ့မူဝါဒကျင့်သုံးနေပါတယ်။အကျိုးဆက်ကလောင်စာဆီပြတ်လတ်မှုနဲ့အတူပြပကတင်သွင်းရတဲ့ကုန်ပစ္စည်းတွေရှားပါးကဈေးနှုန်းတွေခုန်တက်ကုန်ပါတယ်။အဓိကအားထားရာတရုတ်နဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းဟာလည်းမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့တော်လိုင်းအင်အားစုတွေရဲ့ထိန်းချုပ်မှုအောက်ကျရောက်နေပြီးပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရပ်တန့်သလောက်ဖြစ်နေပါတယ်။ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးဟာလည်းအကန့်အသတ်တွေရှိနေပြီးရပ်တန့်သလောက်နီးပါလို့ပဲဆိုရမှာပါ။ပြောရရင်စစ်ကောင်စီဟာစစ်ရေးမှလည်းကြရှုံးနေတယ်လို့စည်းပွားရေးကိုလည်းပုံမှန်လည်းပတ်အောင်မစွမ်းဆောင်နိုင်တော့ပါဘူး။ဒါကြောင့်လဲဝါရှင်တန်ပို့စ်သတင်းစာကြီးရဲ့အယ်ဒီတာတွေအပါအဝင်သတင်းစာတွေမီဒီယာတွေနဲ့ပညာရှင်တွေကစစ်ကောင်စီဟာကြဆုံးနေပြီ။စစ်ကောင်စီအလွန်ကာလအတွက်ကြိုတင်ပြင်ဆင်ကြပါလို့သတိပေးတိုက်တွန်းနေတာဖြစ်ပါလေခမညာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အာနာသိမ့်မှုအလွန်၃နှစ်ပြည့်ကာနေ့ချိန်မှာတနိုင်ငံလုံးအနက်ပြည်တွင်းစစ်ရှောင်ဒုက္ခသည်ဥယျာဉ်၄သန်းကျော်ရှိလာပါတယ်။ ISP မြန်မာရဲ့ဒီဘက်မြင်ကွင်းကျယ်မတ်စုမှာဒီအကြောင်းချင်းရာကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
အနာသိမ့်မှုအလွန်၃နှစ်ပြည့်ကနေဒီအချိန်မှာပြည်တွင်းစစ်ဆောင်ဥယျာဉ်ဟာ၄သန်းကျော်ရှိလာပါတယ်။ဒီပမာဏဟာနိုင်ငံလူဦးရေ900ရာခိုင်နှုန်းကျော်အထိရှိလာတာပါ။နိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေကြေပြန့်လာတာနဲ့အမျှစစ်ဘေးဒုက္ခတွေပိုများလာပါတယ်။သွာလာခွင့်ကန့်သက်ခံရတာအပြင်တခြားအခက်အခဲတွေကြောင့်လည်းစစ်ဆောင်ဥယျာဉ်ပိုများလာနိုင်ပါတယ်။စစ်ဆောင်၄သန်းကျော်မှာ၃သိန်းကျော်ဟာစစ်စင်ရေးတစ်တုံညာနှစ်ခေါက်နောက်ပိုင်းတိုးလာတာဖြစ်ပါတယ်။လူနေထူတတ်တဲ့မြို့နေလူလူနဲ့နေဆုံးနေရာတွေမှာပါတိုက်ပွဲတွေဖြစ်ခဲ့တာကြောင့်စစ်ဆောင်ဥယျာဉ်တွေပိုများလာပါတယ်။လောက်ကင်မြို့နာကမိုင်းတိုင်125စေဘေးဆောင်စခန်းမှာတော့စစ်ဆောင်ဥယျာဉ်၃000ဝန်းကျင်ရှိနေပါပြီ။စစ်ဆောင်ဥယျာဉ်ဆောင်တွေအနေနဲ့ဝါဒေသတွေထွက်ပြေးကြရတယ်လို့တရုတ်နိုင်ငံလည်းထွက်ပြေးတိမ်းရှောင်ရတာတွေရှိပါတယ်။စစ်ဆောင်ဥယျာဉ်အများဆုံးရှိနေတဲ့စကိုင်းတိုင်းမှာစစ်ဆောင်ဒုက္ခတွေဆက်တိုးနေပါတယ်စစ်စင်ရေးတစ်တုံညာနှစ်ခေါက်နောက်ပိုင်းစကိုင်းတိုင်းမှာစစ်ဆောင်ဥယျာဉ်တိုင်း2000ကျော်တိုးလာပါတယ်ဒါဟာစစ်စင်ရေးတစ်တုံညာနှစ်ခေါက်နောက်ပိုင်းရှမ်းပြည်နယ်မှာတိုးလာတဲ့စစ်ဆောင်ဥယျာဉ် 9,300 ကျော်တဲ့ပုံများနေတာပါရခိုင်မှာလည်းတကြော့ပြန်စစ်ပွဲတွေကြောင့်မြို့နေလူလူပါစစ်ဆောင်နေရပါတယ်ဒါအပြင်စစ်ကောင်စီကကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားလို့စာဝတ်နေရေးလည်းခက်ခဲနေပါတယ်။မြောက်ဦးမှာဆိုရင်စစ်ဆောင်တွေဟာရေသိမ်းပြီးလေကွင်းတွေကစပန်နံတွေကိုကောက်တင်းကောက်ပြီးစာဝတ်နေရေးအတွက်ဖြည့်ရှင်းရတဲ့အဆင့်ထိဖြစ်လာနေပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီပေးရေးကိစ္စတွေလည်းပိတ်ပင်ခံရတာတွေကြုံဦးမှာပါ။UN OCHA အနေနဲ့အခုနှစ်ဇန်နဝါရီလထဲမှာမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုတုံ့ပြန်ရေးအစီအစဉ်တစ်ရပ်ကိုထုတ်ပြန်ခဲ့ပါတယ်။ဒီအစီအစဉ်မှာစစ်ဆောင်၄သန်းကျော်ကိုကူညီဖို့အမေရိကန်ဒေါ်လာ864သန်းတောင်းခံခဲ့ပါတယ်။ဒါပေမဲ့အခုနှစ်အတွင်း UN OCHA ကမြန်မာနိုင်ငံမှာအသုံးပြုနိုင်ခဲ့တဲ့အကူအညီပမာဏဟာအမေရိကန်ဒေါ်လာ 32.6 သန်းပဲရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူပေါင်း78တန်းကျော်ရှိတယ်လို့ဖော်ပြထားပါတယ
်မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနှားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျေးဇူးပြုမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်တော်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရေနေ့စဉ်သတင်းတွေကိုစောင့်မျှော်နားဆင်လည်ပါလို့ရေးလာပါတယ်ခတ်တူတူပါပဲဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ် ကျော်ထေးဆန်းဆိုတဲ့တော်ရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာဏာသိမ်းပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုခက်ခဲတွေကြားရကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့စီကိုဟိုတယ်လောက်တော့မှပဲစာရေးပြီးတော့ဒီအစီအစဉ်လေးတစ်ခုနဲ့ပတ်သက်ပြီးတော့မေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်သူကကျမပြန်ကြားပေးထားတဲ့စာကိုနားထောင်ပြီးတော့မှဒီစာကိုပြန်ပြီးချက်ချင်းပြန်ရေးလာတာပါစာချက်ချင်းပြန်ရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะဒါပေမဲ့တခြားသူတွေရဲ့စာတွေလည်းဖော်ပြနေတဲ့အတွက်ကြောင့်မလို့ချက်ချင်းသူ့စာရရချင်းကျမမဖော်ပြပေးနိုင်မင်းနဲ့ခုမှပဲဒီစာလေးကိုဖော်ပြပေးလိုက်တာပါသူ့ရဲ့စာကသူကအမှုပညာမိုးကောင်းရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လှမ်းပြီးတော့မေးထားတာပ
ါမြမပြည်ရပေးစာများအစီအစဉ်ကနေစာပြန်ကြားပေးဖို့မအေးတနာကျော်နဲ့တကွ VOE ဝိုင်းတော့ဒါအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်မအေးတနာကျော်ပြောတာမှန်ပါတယ်ကိုကျော်လွင်ရဲ့အမှုပညာမိုးကောင်းကင်အစီအစဉ်ကထုတ်လွှင့်ခဲ့တာပါကျွန်တော်က BBC ကထုတ်လွှင့်ခဲ့တဲ့တပြေကုန်းရွာဇလန်တွင်းနဲ့ရောထွေးသွားလို့ခုနှစ်မှာသွားတာပါကျေးဇူးအများကြီးတင်ပါတယ် VOA ခုလိုသတင်းစီးဆင်းမှုမမြန်ဆန်သေးတဲ့အရင်နှစ်ပေါင်းများစွာကလေးကမြန်မာပြည်သူလူထုကြီးရဲ့ယုံကြည်ကိုးစားရာသတင်းမှန်သတင်းမြန်တွေထုတ်လွှင့်ပေးတဲ့VOE ဆက်လက်အတွင်းရှိပါစီခင်ဗျာ
ဟုတ်ကဲ့ပါ VOE အစီအစဉ်ဒီကိုနားဆင်ပြီးဒီပေးစာကဏ္ဍမှာဒီတော်ရရှင်ကိုပြန်ချားပေးလိုက်တာလေဒီတော်ရရှင်ကပြန်ပြီးတော့ကျမစီကိုစာရေးလာတဲ့အတွက်ကြောင့်မလို့ရင်တော့ပြောဘူးလို့ပဲအထူးဝမ်းသာမိပါတယ်အစီအစဉ်ဒီကိုတေချာအမြဲတမ်းနားထောင်နေတယ်ဆိုတာလေပို့ပြီးတော့ဟိုတေချာရပါရဲ့အဲ့လိုအခြေအနေမျိုးမှာအစီအစဉ်ဒီကိုအခုလိုမျိုးနှစ်ရှည်လာများစောင့်ပြီးတော့နားဆင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်ကျမကမေးခွန်းလေးတွေမေးထားတဲ့တော်ရရှင်ရဲ့စာတွေကိုလည်းပြန်ချားပေးခြင်းပါတယ်ကိုကြီးရဲ့ညီမလေးဆိုရယ်တော်ရရှင်က VOE ရဲ့ Telegram link လေးပို့ပေးပါရယ်ဟုတ်ကဲ့ပို့ပေးလိုက်ပါရယ်တခြားတော်ရရှင်တွေအတွက်လည်းတစ်ခါရဲ့ဖြည့်ပေးခြင်းပါရယ်ဒီ Telegram VOE ရဲ့ Telegram စာမျက်နှာအသစ်ရဲ့တွားရမယ့် link က t.me/burmesevoenews ဖြစ်ပါရယ်ရှင်ဒီ link ကို Messenger စာကနေပြောလဲပြန်ပို့ပေးလိုက်ပါရယ်နော်နောက်ထပ်မေးခွန်းတစ်ခုမေးလာတဲ့သောရရှင်ကတော့စိုးကြီးဆိုတဲ့သောရရှင်မှာ "तू आ होटल ओ ရဲ့စာရေးလာတာပါဒါမဲ့လေဒီစာကလည်းရွှေ့လိုက်ရွှေ့လိုက်နဲ့ကြံသွားတဲ့အတွက်ကြောင့်မလို့အခုမှပဲဖြည့်ပေးလိုက်မိပါတယ်။သူ့စာကတော့နည်းနည်းလေးဖြစ်နေတဲ့အကြောင်းအရာနဲ့နည်းနည်းနောက်ကျနေပြီလို့ပြောရပါမယ်။ဒါမဲ့လေမျက်မှောက်သတင်းတွေကလည်းမကြာခဏပြန်ပြီးတော့ဒီနိုင်ငံတကာသတင်းတွေကပြန်ပြန်ကြားရတတ်တာမလို့အားလုံးသိချင်နေတဲ့မေးခွန်းလေးကိုဖြည့်ပေးလိုက်ပါတယ်။ဒီသောရရှင်ကကျွန်တော်က VOA ပရိသတ်တူပါ။မနေ့ကင်းသတင်းညပိုင်းသတင်းတွေကိုမလွတ်တမ်းနားထောင်ပါတယ်။အာနာတိန်နဲ့နီဂျဲနိုင်ငံကို view ရနိုင်ဂျာနိုင်ဂျီးရီးယားလို့ခေါ်ဝေါ်တာအဲ့လိုမျိုးခေါ်ဝေါ်လို့ရလာပြတဲ့အဲ့ဒါလေးသိကျင်လို့ပါနီဂျဲလို့သိရပါတယ်ဟုတ်ပါတယ်ရှင်နီဂျဲဖြစ်ပါတယ်သူတို့ရဲ့အတန်ထွက်အမူရင်းကနီဂျဲဟုတ်ပါတယ်မြန်မာစကားမှာတော့နိုင်ဂျာလို့အတန်ထွက်တာပါတရားဝင်အသုံးနှုန်းရနိုင်ဂျာလို့သုံးနှုန်းပါတယ်ဒါပေမဲ့အဲ့နိုင်ဂျာကနိုင်ဂျီးရီးယားနိုင်ငံနဲ့မတူပါဘူးနိုင်ဂျီးရီးယားကနိုင်ဂျီးရီးယားတသက်ရှိပါတယ်အခုလိုမျိုးစာရေးဆက်သွယ်ပြီးမေးမြန်းလာတာကျေးဇူးတင်ပါတယ်ရှင်ဖြေးချပေးတဲ့အဖြေကိုလည်းကျေနပ်မယ်လို့မျှော်လင့်ပါတယ်နော်ဟိုတယ်လောင်းကပဲစာရှိရှိတစ်စောင်ကျမဖော်ပြပေးလိုက်တဲ့သရရှင်လာမင်းကဗျာဆိုတဲ့သရရှင်ကတော့ Telegram မှာ view ကိုတွေးလိုက်ရလို့ကျေးဇူးအထူးကိုတင်ရှိပါတယ်ဒီနေ့ညနေ9နာရီမှာမြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့ view Telegram မှာရှာကြည့်လိုက်ပြီးတာတွေးလိုက်လို့ပြောသွားပါတယ်ချစ်တော် view ရေးကျေးဇူးပါနော်တဲ့ဟုတ်ကဲ့ပါတလက်စားတဲ့သူကဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတ
ယ်မြန်မာပြည်တိုင်းနဲ့ပြည်နယ်အနှံ့မိတင်းနေထိုင်သူအပြစ်မဲ့ပြည်သူအမျိုးသမီးအမျိုးသားကလေးပါမချမ်းလူအလုံးကိုတတ်ဖြတ်နေသူတရားခံဟာစစ်တပ်ပါစစ်တပ်တဆိုးရှင်နေသမျှမြန်မာပြည်မှာလူမျိုးတုံးမှာပါနိုင်ငံတစ်ခုအတွက်လူသားအရင်းအမြစ်ကတိတ်အရေးကြီးပါတယ်စစ်တပ်တပ်ဖြတ်ခံရတာအများဆုံးထဲမှာလူတော်လူကောင်းတွေအများကောင်းကျိုးလှုပ်ဆောင်တဲ့သူတွေပညာတတ်တွေပါနေတော့ပိုပြီးနှမျောမိတယ်ဗျာစစ်တပ်ရှိနေသမျှပရဟိတအသင်းတွေအများကောင်းကျိုးဆောင်ရွက်သူတွေဖမ်းဆီးပြီးတပ်ဖြတ်နေတာကြာရင်မြန်မာပြည်မှာခိုးဆိုးလူရက်သူစေတမားဘိန်းစားအရက်သမားလောက်ပဲကျန်တော့မယ်ထင်ပါတယ်
စစ်တပ်မရှိမှပြည်သူတွေအေးချမ်းမှာပါတဲ့နစ်နာတဲ့လူသားပြည်သူလူထုကိုစစ်တပ်ကအာဏာအားကိုလက်နက်အားကိုပြီးတော့ဖိနှိပ်ချုပ်ချယ်ပြီးတော့တတ်နေတာပါလို့ဒီတော်ရရှင်ရေးလာပါတယ်ရှင်မြန
မနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူနေမှုအခြေအနေတွေနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေခန်းစားချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတယ်။စာရီထဲမှာတော်ရရှင်တယောက်ကတော့မြန်မာနိုင်ငံမှာနေရတာမွန်းချက်လွန်းလို့ပါဆိုတော့အခုလိုရေးလာပါတယ်။မြန်မာပြည်မှာနေရတာမွန်းချက်ပြီးစိတ်ဖြစ်စီမှုတွေစိတ်သက်ကြတာတွေနဲ့စိတ်ကြရောဂါတောင် ွေအရင်နည်းလဲပျောက်လာတယ်။သူတို့ရဲ့အနိုင်ကျင့်မှုတွေကြောင့်ဘယ်လိုများရှေ့ဆက်ရမလဲမသိတော့ဘူးဗျ
။နောက်ထပ်သောအရှင်ခုလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုယ်တိုင်ကြုံတွေ့နေရတာကိုရေးလာတဲ့သောအရှင်တစ်ယောက်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတစ်ခါမှအစာမရေးသားခဲ့ဘူးပါဦးခင်ဗျာ။အခုဟာတော်တော်ကြီးကိုရေးချင်စိတ်ဖြစ်လာလို့ရေးလိုက်ရပါတယ် VOE ခင်ဗျာဆိုပြီးတော့စာကိုရေးလာပါရဲ့နာမည်ကိုမဖော်ပြပါနဲ့တဲ့
ပြောချင်တာကစကားစတွေဟာဘုန်းကြီးကျောင်းတွေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းတွေမှာကာဘာယူအောင်မကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလဲကြီးညာပေးစီခြင်းပါတယ် VOE ခင်ဗျာကျောင်းနိုင်ဘုန်းကြီးကလည်းစကားစတွေစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတည်ထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစကားစတွေကိုကြောက်လို့ဘသူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကတည်အောင်တင်ပြလို့ရရင်တင်ပြစေချင်ပါတယ
်ဒီသောရရှင်ကဘုန်းကြီးကျောင်းလိပ်စာကိုလည်းလုံလုံရေးရတော့မဖော်ပြတော့ပါဘူးအခုရေးတဲ့အကောင့်ကိုလည်းကြီးညာတဲ့ခါမှာမဖော်ပြစေလိုပါမယ်ရေးသနာကျော်ကြီးဗီဒီယိုဝိုင်းတော်သားများအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါခဲခဲတွေကြကအစာရေးလာကြတာကိုလည်းကျွန်မကျေးဇူးတင်ပါတယ်။ဒါကြောင့်မို့အခြေအနေတွေကိုလည်းတခြား view တွေသောရရှင်နေနဲ့ဝေးမြလို့ရတာဖြစ်ပါတယ်။ဒီသောရရှင်ပြောသလိုပဲဘုန်းကြီးကျောင်းဒီဗုဒ္ဓဘာသာဘုန်းကြီးကျောင်းမှာမဟုတ်ပါဘူး။ဒီဘာသာရေးအစအုံတွေကိုအကာအကွယ်ယူပြီးတော့ဒီစေရေးပရိပက္ခမှာအသုံးချနေတဲ့ဖြစ်ရက်တွေကိုမကြာခဏကြားရပါရနော်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ပိုင်လိုက်လဲလဲဆန္ဒပြုပါရနော်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာဘေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုဝင်းခမ်းမောင်နဲ့မအီတန်လင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ခရစ်စမတ်အချိန်ခါသမယကိုကြိုဆိုတဲ့အနေနဲ့ကမ္ဘာတစ်ဝှမ်းမှာ Santa Claus Christmas ဖိုးဖိုးကြီးလိုဝတ်ဆင်ပြီးအပြေးတိုင်ပွဲတွေကျင်းပကြပါတယ်ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်မှာတော့ရေခဲမှလောက်အေးတဲ့ကြားကလူရာနဲ့ချီအနီအောင်ရေကူးဝတ်စုံလေးတွေနဲ့ခရစ်စမတ်ဖိုးဖိုးရဲ့အုပ်ထုပ်တွေဝတ်ပြီးဒီဇင်ဘာ10ရက်နေ့တုန်းကအပြေးတိုင်ခဲ့ကြတာပါခရစ်စမတ်ဖိုးဖိုးကြီးအော်နေကြဟိုးဟိုးဟိုးလို့အော်ကြပြီးမြို့လေကောင်မှာပြေးလွှားနေကြသူတွေကိုခီးသွွားတွေကဒေသခံတွေကပါအံ့ဩတကြီးကြည်ခဲ့ကြပါတယ်ဒီလူကြီးဟာအပြေးပြိုင်ရုံနဲ့မကတချို့နေရာတွေမှာရက်ပြီးကတာခုံတာနဲ့ကိုယ်ကာယလေ့ကျင့်ခန်းတွေကိုလည်းလုပ်ခဲ့ကြပါသေးတယ်အဟိလောရှာတချင်းဆိုနေတာနဲ့ချမ်းမို့တော်သတိမရပဲပျော်နေမိကြောင်းအပြေးပြိုင်ဝဲဝင်သူတို့ကပြောပါတယ်ခလီငယ်တွေတွေ့ရန်ပုံကိုရဖို့ပရာဟိတအဖွဲ့စည်းကဒီပွဲကိုစီစဉ်တာဖြစ်ပြီးဒီနှစ်အနှစ်20မြောက်ဖြစ်ပါတယ်အမေရိကန်ပြောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာအလားတူပြေးပြိုင်ဝဲကိုတွေ့ကြရကနေဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်မှာလည်းလိုက်လုပ်ဖို့စိတ်ကူးရကြတာဖြစ်ကြောင်းပွဲစီစဉ်သူတွေကပြောပါတယ်လက်တင်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့မက္ကဆီကိုနဲ့ဗင်နီဇွဲလားနိုင်ငံတွေကမြို့တော်တွေမှာလည်းလမ်းပေါ်တွေထွက်ခရစ်စမတ်အကြိုအပြေးပြိုင်မှုတွေကိုဒီဇင်ဘာ18ရက်နေ့တုန်းကကျင်းပခဲ့ပါတယ်။မိသားစုတစုလုံးအပြေးပြိုင်ပွဲဝင်ကြတာမှာအိမ်ကခွေးကိုတော့ခရစ်စမတ်ဖိုးဖိုးကြီးလိုဝတ်ဆင်ပေးပြီးခေါ်လာတာကိုလည်းတွေ့ရပါတယ်။ ဗီနီဇွဲလားနိုင်ငံကရာကတ်စ်မြို့တော်မှာတော့စန်တာဟိုဟိုဟိုပြည်တံဝဲကျင်းပခဲ့ပြီးပူရန်ပြင်းလာကြောင်းဆက်ပြားရေးမြုပ်တွေကြားပါတီကျင်းပခဲ့ကြပါတယ်မိသားစုတွေရင်းနှီးချစ်ခင်မှုဖန်တီးဖို့ရည်ရွယ်ပြီးဒီပွဲကိုကျင်းပရတာဖြစ်ကြောင်းဒီပွဲနှစ်ခုလုံးကိုစီစဉ်သူတွေကပြောပါတယ်ပြည်တည်နိုင်ငံပဲရစ်မြို့တော်မှာလည်း1988ခုနှစ်ကလေးကစတင်ခဲ့တဲ့စန်တာဖိုးဖိုးကြီးအပြေးပြိုင်ပွဲကိုဒီဇင်ဘာ18ရက်နေ့တော့ကကျင်းပခဲ့ပြီးအားကစားစိတ်တိုးစေဖို့ရည်ရွယ်ပြီးကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ6ရက်နေ့တော့ကတော့ဂွါတမာလာနိုင်ငံကကလေးလူနာတွေအတွက်ဆန်တာကလော့စ်ခရစ်စမတ်ဖိုးဖိုးကြီးကရဟတ်ရင်စီးပြီးတော့လက်ဆောင်တွေလာပေးသွားပါတယ်တမင်တွေဆွဲတဲ့လှဲနဲ့ကောင်းငင်ဘောကနေပြန်လာတက်တဲ့ခရစ်စမတ်ပွဲကြီးကအခုတခါမှာတော့ရဟန်းရင်စင်းပြီးတော့လက်ဆောင်တွေနဲ့ရောက်လာတော့ကလေးစင်ုံကကလေးလူနာ35ယောက်လုံးအတွက်လက်ဆောင်တွေလည်းပါလာတာဖြစ်ပါတယ်ကလေးတွေလည်းအရန်ကိုပြောသွားတာပါဒီလိုလှုပ်ပေးတာဒီနှစ်ဆိုရင်9နှစ်မြောက်ရှိပါပြီဂွါတီမာလာနိုင်ငံမှာပဲအသက်89နှစ်အရွယ်မိသက်သမားတယောက်ကအမည်ကနေဂျိုးတန်းရှေကိုခိုးစီးပြီးတော့ကလေးတွေအတွက်လက်ဆောင်သေးလာပေးခဲ့ပါတယ်La Paz လူနေရက်ွက်မှာချို့တဲ့တဲ့ကလေးတွေအတွက်လက်ဆောင်တွေလာပေးတာကိုမိသက်သမား Hector Chacon ကသူလှုပ်လာတာ26နှစ်ရှိသွားတာဖြစ်ပါတယ်ဒီလိုကလေးတွေအတွက်လက်ဆောင်ပစ္စည်းဝယ်ဖို့နိုင်ငံတော်ကပြည်သူတွေကဝိုင်းဝန်းပြီးတော့အညီအညွတ်ထည့်ပေးထားတာဖြစ်ပါတယ်ရှင
်ဒန်နာရီရဲ့ Christmas ဖိုးဖိုးကြီးဟာတမင်တွေဆွဲတဲ့လှဲစီပြီးကလေးတွေစီလက်ဆောင်ပို့တက်ပေးမဲ့ကိုလံဘီယာနိုင်ငံဘိုကိုတာမြို့တော်မှာတော့ယထာစီပီအရောက်လာခဲ့တာပါခရစ်စမတ်မီးအောင်ဆုံးနဲ့အလှဆင်ထားတဲ့ရေနွေးငွေစက်ကောင်းတဲ့ယထာကိုကလေးလူကြီးမိသားစုတွေကခရစ်စမတ်ဖိုးဖိုးကြီးရဲ့သူ့ရဲ့အကူမှင်စာလေးတွေနဲ့အတူစီးနိုင်ပါပြီယထာစီတဲ့သူတွေပန်းပြေစီဖို့ခရစ်စမတ်တခြင်းတွေဂီတဖျော်ဖြေမှုတွေကိုလည်းခီးစဉ်တစ်လျှောက်နားဆင်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရေဂန်ပြောင်စုအီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာလည်းခရစ်စမတ်ဖိုးဖိုးကြီးကယထာစီပီသွားနေပါတယ်ကျောင်းဆုံးမီးလုံး6000ကျော်နဲ့ယထာအတွင်းရောက်ပြင်မှာပါအလှဆင်ထားတာဖြစ်ပြီးယထာစီလုံးကိုလည်းခရစ်စမတ်လက်ဆောင်အလားအထင်မှားအောင်ပြင်ဆင်ထားတာပါထိုင်ကုန်တွေကလည်းခရစ်စမတ်ရောက်အနီနဲ့အစိမ့်ပြင်ဆင်ထားပြီးယထာပေါ်မှာကတ်ထားတဲ့ကြော်ညာတွေတောင်ခရစ်စမတ်ငွေသက်လွှမ်းမိုးနေတာပါယထာတွေရဲ့အားလုံးကိုခရစ်စမတ်အတွင်ပြင်နဲ့ပြင်ဆင်ထားတဲ့အပြင်အလဲကောင်ကယထာတွေကတော့အမိုးပွင့်ဖြစ်ပြီးအဲ့ဒီမှာခရစ်စမတ်ဖိုးဖိုးကြီးထိုင်နေတာဖြစ်တာကြောင့်သူနဲ့အတူတူဘေးမှာထိုင်စီလို့လည်းရပါတယ်။ရှီကာဂိုမြို့ပတ်ယထာကိုဒီလိုခရစ်စမတ်ယာတိမှာအလှဆင်တာ32နှစ်ရှိသွားပြီဖြစ်ပါတယ်။ဒီနှစ်အတွက်ခရစ်စမတ်ယထာကိုဒီဇင်ဘာ22ရက်နေ့ထိလိုက်စီကိုရကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ခရစ်စမတ်အချိန်အခါမှာလက်ထက်အမေရိကတိုက်ကမိသားစုတွေဝိုင်းဖွဲ့ပြီးတော့စားတောက်ကြတဲ့အခါမှာဝက်ကောင်လုံးကင်ပါလီရှိတတ်ပါတယ်။ဒါကြောင့်ခရစ်စမတ်ယာတိအကျိုးမှာဝက်လေးနှစ်ကောင်ကိုဘေးမဲ့လွှတ်ပေးလိုက်ပါတယ်။အမေရိကန်ပြည်အစုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဝက်လေးနှစ်ကောင်ကိုလွှတ်လာတာအခုဆိုရင်6နှစ်ဆက်တိုက်ရှိတော့ပါပြီ။ကြီးစုတော်နေ Thanksgiving နေ့မှာကျက်စင်စားလေးရှိတာကြောင့်ဒီအားလဲရမတိုင်ခင်မှာအမေရိကန်အင်ဘီရိုမှာကျက်စင်တချို့ကိုဘေးမဲ့လွတ်တဲ့ဒလေးကိုအားကြပြီးတော့လိုက်လုတာဖြစ်တဲ့အကြောင်းမိုင်ယာမီမြို့ဝန် Daniela Levin Carver ကပြောပါတယ်။ဒီနေ့မှာလွတ်တဲ့ဝက်ပေါက်လေးနှစ်ကောင်ကိုအမေရိကန်အစိုးရ Taylor Swift နဲ့သူ့ရဲ့ချစ်သူ American ဘောလုံးသမား Travis Kelsey လို့နာမည်ပေးထားကြတာဖြစ်ပါလိမ့်ရှင
်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာကာဇာကမ်းမြောင်ဒေသမြောက်ပိုင်းတစ်ခုလုံးကိုထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့ Israel စစ်တပ်ဟာဒီနေ့တနင်္ဂနွေနေ့အစောပိုင်းကဂျဘာလီယာမြို့အပေါ်ဆက်လက်တိုက်ခိုက်နေပါတယ်။စနေနေ့ကဂါဇာဒေသတွေကပြစ်မှတ်ပေါင်း200လောက်ကိုတိုက်ခိုက်ခဲ့ပြီးမြောက်ပိုင်းဒေသတစ်ခုလုံးနီးပါးကိုထိန်းချုပ်ထားနိုင်ပြီလို့ Israel စစ်တပ်ကပြောပါတယ်။ Indonesia နိုင်ငံ Sulawesi ကျွန်းကနီကယ်တပ်တုထုတ်လုပ်တဲ့ဆက်ယုံမှာဒီနေ့ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆက်ယုံအလုပ်သမား73ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရသွားတယ်လို့အဲ့ဒီဆက်ယုံပိုင်ရှင်ကပြောလိုက်ပါတယ်။ Indonesia Sanction ဒီ Stainless Steel Company ပိုင်ဆိုင်တဲ့အဲ့ဒီဆက်ယုံဒီနေ့မနက်9နာရီခွဲမှာဒီဆက်ယုံလုံသမားတွေတတ်ထုကြိုးတဲ့မီးပြင်းဖို့ကိုပြင်နေတဲ့အချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားလုံသမား6ယောက်နဲ့တရုတ်လုံသမား9ယောက်တေဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်ဆုမြတ်မွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Jonah Cumming တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ 19.25 30နဲ့လိုင်းလမ်းမီတာ 190 တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ Christmas အခါသမယဖြစ်ပါစေခင်ဗျာ
This program has come to you.